Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသောရရှင်နေ BND ရဲ့အတွေ့အကြုံဝေးကြပါသည်ခင်ဗျာ VOA American တန်ရ2022ခုနှစ်ဇူလိုင်လ19ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 50နဲ့လိုင်းလက်မီတာ190ကပါထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အိုးရင်စစ်ခွန်ကထွက်ပြေးရသူအခုဆို2,000ကျော်နေပြီဖြစ်ပြီးအများစုကအခုထိနေမပြန်ရဲသေးဘူးလို့ကုလသမဂ္ဂကပြောပါတယ်မကြာသေးခင်ကသမ္မတအလုတ်ကျန်းခံခဲ့ရတဲ့ဟေဒီအရေးမှာအမေရိကန်ကစီးရီးယားပါဝင်ပတ်သက်မှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဂျာမနီမှာတော့မိုးကြီးရေရှမ်းတဲ့အတွက်တည်ဆုံးသူက100လောက်ရှိပြီး1,300လောက်ပျောက်ဆုံးနေပါတယ်ဆိုရယ်သတင်းနဲ့တူထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီး NLD ပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကိုနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်နဲ့ဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းသတင်းပေးပို့ချက်တစ်ပုဒ်မှာတော့
နိုင်ငံရေးသမားရဲ့ရင်းစာဆရာရဲ့ဓာရေးဆရာရဲ့ကအစိုးရကိုစေတနာနဲ့ဝေဖန်သိရှိတယ်ဆိုတဲ့တင်ထုံးရှိသလိုအခုဆွဲချက်တင်တဲ့
ဒီလိုသတင်းနဲ့အတူမြန်မာနိုင်ငံတွင်းကကိုဗစ်ကူးစက်မှုဆိုးဝါးနေတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကန္တာတုဒ္ဒဆုံလင်းအမေရိကန်တကွင်သိပ္ပံနဲ့နီးပညာကန္တာတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်။အခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာဖက်ဒရယ်တီရဲ့စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပြည်ရင်မအိုးရင်ဆန့်ခွာထွက်ပြရသူက2,000ကျော်ရှိနေပြီလို့ကုလသမဂ္ဂအထွေထွေအန်တိုနီယိုဂူတာရက်စ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် More than 220,000 people have been internally displaced since the military takeover of the government on the 1st of February. The vast majority of these displacements
စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးနိုင်ငံတွင်းမှာနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရသူ2,000ကျော်ရှိနေပါပြီ။နိုင်ငံအရှိတောင်ပိုင်းမှာတော့ထွက်ပြေးတိမ်းရှောင်ရသူကအများဆုံးဖြစ်ပြီးအရှိမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရှိတယ်လို့ဒီထဲကအများစုကဂုတိကိုအိမ်ကိုမပြန်နိုင်မဲဖြစ်နေကြတယ်လို့ပြောသွားတာပါ။မြန်မာစစ်တပ်ဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပြင်ပြည်သူ့ကာကွယ်တပ် PDF တွေနဲ့ပါနေရာအနှံ့ပြားမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေလို့ပေါ်ပေါက်လာတဲ့ရလဒ်တွေအတွက်ကုလထားနေဖွဲ့တွေကစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပါအဝင်နိုင်ငံတစ်လွှားကလူပေါင်း3,000,000လောက်အတွက်ကုလနဲ့မဟာမိတ်ဆွေအဖွဲ့တွေကအကူအညီတွေပေးခဲ့ကြတယ်လို့လည်းပြောပါတယ်။နိုင်ငံတွင်းဘဏ်စနစ်အဆင်မပြေတဲ့အတွက်ငွေထုတ်ဖို့အခက်ကြုံရတဲ့အပြင်တချို့ဒေသတွေမှာတိုက်ပွဲဖြစ်နေတာ၊လမ်းပိတ်ဆို့မှုတွေရှိနေတာ၊ခီးသွားလာခွင့်ကြိုတောင်းခိုင်းတာအပါအဝင်စိန်ခေါ်မှုအများပြားကိုကုလနဲ့လူသားချင်းစာနာမှုအကူအညီပေးနေသူတွေရင်ဆိုင်နေရတယ်လို့ပြောပါတယ်။2021လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်အတွက်ရန်ပုံငွေကလည်းအခုမှ28ရာခိုင်နှုန်းပဲရသေးကြောင်းနဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အခက်ကြုံလာရတဲ့ပြည်သူတွေကိုအကူအညီပေးနိုင်မှုအတွက်ရောက်ထက်လိုအပ်နေသေးတယ်လို့လည်းပြောပါတယ်
။မန္တလေးမြို့မှာစစ်ကောင်စီကထိန်းချုပ်ထားတဲ့လျှက်စစ်ဓာတ်အားပေးဌာနရုံတရုံမှာလက်လုံဘုံတလုံးပေါက်ကွဲပြီးအနည်းဆုံးလူ9ဦးဒဏ်ရာရရှိခဲ့ပါတယ်။စစ်ကောင်စီပြန်ကြားရေးဌာနရဲ့ MRTV ရုံးမြစ်တန်ကြားကတော့ဒါရရသူတွေတဲမှာလျှက်စစ်ဌာနရဲ့ဝန်ထမ်း၄ဦးပါဝင်တယ်လို့ကြေညာသွားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ၁ရက်စစ်တပ်ကအာဏာသိမ်းပြီးကတည်းကမန္တလေးမြို့မှာလျှက်စစ်မီတာကားတွေကိုမပေးဘဲစစ်အာဏာရှင်စနစ်ကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီအတွက်စစ်ကောင်စီဘက်ကတီလာအစောပိုင်းကစပြီးလျှက်စစ်မီဖြတ်တောက်တာတွေလှုပ်လာတဲ့အတွက်လျှက်စစ်ရုံးတွေနဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားလာကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။IEM ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စီးပွားရေးပညာရှင်အဖွဲ့ကလည်း CDM စစ်အာဏာသိမ်းစန့်ကျင်လှုပ်ရှားမှုကနေပြည်သူတွေမီတာကမပေးတာကြောင့်လျှက်စစ်နဲ့စွန့်ရင်ဝင်ကြီးဌာနဝင်ငွေအကြီးအကျယ်ထိခိုက်နေတယ်လို့ထုတ်ပြန်ထားပါတယ်။လျှက်စစ်ကဏ္ဍမှာဝင်ငွေကျဆုံးတာအပြင်ဝန်ထမ်း4,000အလုပ်ဖြုတ်ပစ်တာရန်ကုန်မှာဆိုရင် 20 ရာခိုင်နှုန်းဝန်ထမ်းအင်အားထိခိုက်သွားတာလျှက်စစ်လိုအပ်မှုမများသေးတဲ့အခုကာလမှာမီးပြတ်တာချက်ချင်းမဆိုးသေးပေမဲ့အလေလက်ကာလနောက်တစ်နှစ်ကစလို့ပိုဆိုးလာမှာကိုစိုးရင်ရတယ်လို့ဆိုပါတယ်ခမ
Afghanistan နိုင်ငံမှာတာလီဘန်တွေအကြမ်းဖက်လှုပ်ရှားအောင် အိန္ဒိယချင်းပါကစ္စတန်ဘက်ကပံ့ပိုးပေးနေတယ်ဆိုရဲအာဖဂန်ရဲ့ဆက်ဆွဲချက်ကိုပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကလက်မခံပယ်ချလိုက်ပြီးသူအစိုးရအနေနဲ့အာဖဂန်ပဋိပက္ခပြည်လဲအောင်နှိမ့်နိုင်ရေးအတွက်စ조사ပေးနေတယ်လို့ပြောပါတယ်။ဥဘက်ကစ္စတန်ကကမကထလုပ်ပြီးချင်းပါတယ်ဒေသရင်းဆက်သွယ်ဆောင်ရွက်ရေးနိုင်ငံတကာညီလာခံမှာအာဖဂန်သမ္မတအရှရဖ်ဂါနီကသူရဲ့အာဖဂန်စစ်ပွဲမှာပါကစ္စတန်အခန်းကဏ္ဍဟာအပြတ်သဘောဆောင်နေတယ်လို့ဆက်ဆွဲပြောကြားခဲ့ပြီးတဲ့နောက်အခုလိုပါကစ္စတန်ဝန်ကြီးချုပ်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။ပါကစ္စတန်နဲ့တခြားဒေသတွေကနေအာဖဂန်နစ္စတန်နိုင်ငံထဲကိုဂျီဟတ်တိုက်ခိုက်ရေးဓမ္မ1000ကျော်ပြီးခဲ့တဲ့လကဝင်ရောက်လာမယ်လို့ထောက်လန်းရေးတွေကခန့်မှန်းထားကြောင်းနဲ့ခန့်အစိုးရဟာသူခရီးပေးထားပေမဲ့အာဖဂန်စစ်ပွဲအဆုံးတိုက်ရေးတည်တည်ချာချာနှိမ့်နှင်းအောင်တာလီဘန်ကိုဩဇာသုံးတာမျိုးမလုပ်ခဲ့ဘူးလို့အာဖဂန်သမ္မတကဝေဖန်ခဲ့တာပါ။အာဖဂန်သမ္မတရဲ့အခုလိုဆက်ဆွဲမှုတွေကအလွန်အလွန်တရားမျှတမှုကင်းမဲ့တဲ့အတွက်စိတ်ပြေအောင်ပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်။တကယ်တော့ပါကစ္စတန်ဟာပြီးခဲ့တဲ့15နှစ်တာကာလအတွင်းသူရင်ဆိုင်နေတဲ့ကျန်းဖက်တိုက်ဖြတ်ရေးကနေလူပေါင်း9000လောက်တေဆုံးဒဏ်ရာရတယ်လို့နိုင်ငံစီးပွားရေးပါအခြေအနေဆိုးလာတာကြောင့်အင်းနီချင်းအာဖဂန်တည်ငြိမ်ရေးအတွက်တိုက်ပြီးစ조사မပေးနိုင်တာဖြစ်ပြီးအာဖဂန်ဒေသဗျမ်းပဒါဖြစ်တဲ့အတွက်အထိကိကရဆုံးကတော့ပါကစ္စတန်နိုင်ငံပါပဲလို့ပြောကြခဲ့တာပါ။အ
ာဖဂန်နစ္စတန်နိုင်ငံကန္ဒဟာပြည်နယ်တောင်ပိုင်းမှာမနေ့တောက်ကြနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပူလစ်ဇာသတင်းစုရရှိထားတဲ့အိန္ဒိယနိုင်ငံသားရိုက်တာသတင်းတောက်သေဆုံးခဲ့ပါတယ်။ရိုက်တာသတင်းဌာနကဓာတ်ပုံသတင်းတောက်ဒန်နစ်ဆဒီကီဟာအာဖဂန်နစ္စတန်အစိုးရတပ်ဖွဲ့နဲ့တာလီဘန်လက်နက်ကိုင်တွေအကြဖြစ်ပွဲတဲ့တိုက်ပွဲကိုသတင်းယူနေစဉ်သေဆုံးခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံဆိုင်ရာအာဖဂန်သံအမတ်ကြီးက Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ဒါ့အပြင်သတင်းတောက်တွေဟာအာဖဂန်ဒါပြင်အဲ့ဒီသတင်းတော့ဟာအာဖဂန်နစ္စတန်အစိုးရတပ်ဖွဲ့နဲ့အတူလိုက်ပါသတင်းယူခဲ့ကြောင်းကာဘူးမြို့ကိုမသွားခင်သတင်းနှစ်ပတ်လောက်ကလူချင်းတွဲဆောင်ခဲ့ကြောင်းနဲ့ဒီလိုဖြစ်ရတဲ့အတွက်သူ့မိသားစုတွေကိုဝမ်းနည်းစကားဆိုပါကြောင်းလည်းရေးသားထားပါတယ်။ဒါ့အပြင်အာဖဂန်သမ္မတအရှရာဖ်ဂါနီကလည်းရိုက်တာသတင်းတော့သေဆုံးမှုအတွက်ဝမ်းနည်းတုန်လှုပ်ရပါကြောင်းပြောဆိုပါတယ်။အလားတူအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရော့စ်ဝီလ်ဆန်ကလည်းရိုက်တာသတင်းတောက်ရဲ့မိသားစုစီကိုဝန်내ကြောင်းဖော်ပြခဲ့ပါတယ်။အဲဒီလိုတိုက်ပွဲသတင်းရိုက်ကူးစဉ်သေဆုံးခဲ့တဲ့ဒန်နီဆာဒီကီဟာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့အခြေစိုက်ရိုက်တာသတင်းတောက်ဖြစ်ပြီး2018ခုနှစ်ကမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့သတင်းကိုရိုက်ကူးတင်ဆက်ခဲ့တဲ့အတွက်ပူလစ်ဇာသတင်းသမားစုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9633လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဟေဒီအရင်မှာအမေရိကန်ကစစ်ရေးအရပအဝင်ပတ်သက်မှာမဟုတ်ကြောင်းနဲ့ဟေဒီနိုင်ငံပေါ့တိုပရင်စ်မြို့ရောမှာရှိတဲ့အမေရိကန်တန်ယုံလုံခြုံရေးအတွက်ပဲတပ်တွေကိုဆစ်လွတ်ဖို့စီစဉ်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဟေဒီကအမေရိကန်တန်ယုံကိုအမေရိကန်မရင်းတပ်သားတွေဆစ်လွတ်ဖို့ရှိတယ်လို့ဂျမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့အတူသမ္မတအင်ဗျူပူတွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့အမေကိုသမ္မတကဖြေကြားလိုက်တာပါ။ဟေဒီသမ္မတဂျိုဗန်မိုရီစာဇူလိုင်9ရက်နေ့ကပေါ့တိုပရင်စ်မှာရှိတဲ့သူ့နေအိမ်မှာတနတ်သမားတွေအလုပ်ကြံခံရပြီးသေဆုံးခဲ့ရတာဖြစ်ပြီးသမရဂရောမာတင်မိုရစ်ကတော့အသက်မသေးပဲဒဏ်ရာရခဲ့ပြီးဖလော်ရီဒါပြည်နယ်မေယာမြို့မှာခွဲစိတ်ကူတာမှုခံယူခဲ့ရတာပါ။ထိစီသမရအလုပ်ကြံခံရတာအတွက်သမရဘိုင်ဒန်ကရှုတ်ချခဲ့တယ်လို့ဒီလုပ်ကြံမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာအကူအညီပေးဖို့အတွက်အမေရိကန်အထူးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆက်လွတ်ခဲ့ပါတယ်။ဂျလိုင်ခုနှစ်သမရအလုပ်ကြံခံခဲ့ရပြီးတဲ့နောက်မှာဟေဒီယာယီဝန်ကြီးချုပ်ကလော့ဂျိုးဆက်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်တို့ရဲ့ဆွေးနွေးပွဲအတွင်းအမေရိကန်တပ်တွေကိုဟေဒီကိုဆစ်လွတ်ဖို့ပန်ကြားခဲ့တာဖြစ်ကြောင်းဟေဒီရွေးကောက်ပွဲဆိုင်ရာဝန်ကြီးမက်တစ်ပီရီကပြောပါတယ်။ဒါ့အပြင်ဂျိုးဆက်ဟာဂျလိုင်၈ရက်နေ့မှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီကိုဟေဒီကိုကုလတပ်တွေဆစ်လွတ်ဖို့ပန်ကြားခဲ့တယ်လို့ပြောပါတယ်။ကုလလုံခြုံရေးကောင်စီကလည်းဟေဒီကိုကုလရဲဒါမှမဟုတ်ကုလငင်းချင်းတက်တွေဆေလွတ်ဖို့အတွက်အတီးပြုချက်ပေးထားတာပ
ါ။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုနှိပ်ကွပ်ရမှာပါဝင်ခဲ့တဲ့တရုတ်အရာရှိ9ဦးကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တံခတ်ကြောင်းမနေ့တောက်ကြနေ့ကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုက2020ခုနှစ်ကချမှတ်ထားတဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ဥပဒေနဲ့တံခတ်လိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေကတော့တရုတ်အစိုးရရဲ့ ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ဆက်လက်ထားရှိဖို့ပြက်ကွက်နေတာကိုကူညီထောက်ပံ့ကြတဲ့နိုင်ငံရဲ့ခြားကလူပုဂ္ဂိုလ်တူချင်းဒါမှမဟုတ်အဖွဲ့အစည်းတွေပေါ်ချမှတ်လိုက်တာဖြစ်ပါတယ်အဲ့ဒီလိုချမှတ်လိုက်တဲ့အထက်မှာဟောင်ကောင်မှာရှိတဲ့တရုတ်အစိုးရရဲ့ဆက်သွယ်ရေးယုံလဲပါဝင်ပါတယ်အဲ့ဒီလိုလုပ်ပြီးတနေ့တည်းမှာပဲအမေရိကန်အစိုးရကသူ့နိုင်ငံကကုမ္ပဏီတွေဗြိတိရှားကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်မှာတရားဥပဒေအသွင်ပြောင်းတဲ့အချိန်တွားရောက်စီးပွားရေးလုပ်မယ်ဆိုရင်တရားဥပဒေအရအန္တရာယ်ရှိနိုင်တယ်လို့ဂုံသိက္ခာအရာလည်းထိခိုက်နိုင်ကြောင်းအကြံပေးထားကြပါတယ်အဲ့ဒီလိုအမေရိကန်အစိုးရကပိတ်ဆို့တံခတ်ကြောင်းကြီးညာချင်းမချင်းရခင်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြန်လည်တုံ့ပြန်မယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာကားဘုံးပောက်ကွဲတဲ့အတွက်တရုတ်လူထုမှ9ဦးနဲ့ပါကစ္စတန်လူထုမှ3ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးသေးသေးချာချာစုံစမ်းပေးဖို့အတွက်တရုတ်ဝန်ကြီးချုပ်လီကေချန်ကပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကိုတောက်ကြနေကတယ်လီဖုန်းနဲ့ပြောကြားခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ကလည်းဒီဖြစ်ရတဲ့အခြေစုံစမ်းအမှာဖြစ်တယ်လို့ပါကစ္စတန်နဲ့တရုတ်ရဲ့ညီရင်းကိုဆက်ဆံရေးပြပြစီမဲ့လို့ရောက်ကိုခွင့်မပြုဘူးလို့ပြောပါတယ်
ဂျာမနီနိုင်ငံမှာမိုးသည်ကြီးမဲကြီးယူအပ်သွင်းပြီးရေကြီးလာတဲ့အတွက်အ ਨੇ စုံလူတရာလောက်သေဆုံးပြီးတထောင်ကျော်လောက်ပျောက်ဆုံးနေတယ်လို့နိုင်ငံအနောက်ပိုင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တချို့ဒေသတွေမှာဆိုရင်နှစ်တရာလောက်အတွင်းမိုးများပြားတဲ့မိုးရေကြီးယူအပ်သွင်းမှုမကြုံဘူးလို့မိုးလေဝသပြောခွင့်ရဌာနကအရာရှိတွေကသတင်းဌာနတွေကိုပြောပါတယ်။လူနေအိမ်ခြေအများပြားရေထဲပါသွားတယ်လို့လမ်းတွေတရားတွေလည်းပျက်စီးကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်ဦးဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှပထမဦးဆုံးနားဆင်ရမှာက NLD ပါတီသဘာဝတိဦးဝင်းထိန်ကိုရာဇဇတ်ကြီးပုံမှန်124ကကြီးနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်နဲ့ဆွဲချက်တင်ဖို့တရားရုံးကမနေ့တုန်းကအဆုံးဖြတ်လိုက်တယ်လို့ရှေ့နေတွေကပြောပါတယ်ဒီအဆုံးဖြတ်ချက်ချတာကိုအထက်ရုံးကိုတက်ပြီးတော့ကာကွယ်သွားမယ်လို့လည်းရှေ့နေတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့မက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ
်ဦးဝင်းထိန်ကိုတသက်တကျွန်းအထိပြစ်ဒဏ်ပေးနိုင်တဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ဖို့တရားရုံးကတောက်ကြနေမှာဆုံးဖြတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးမြင့်သွင်းက VOA ကိုပြောပါတယ်
။ဒီရာဇသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ပါလေ။ဆွဲချက်မတင်တဲ့ကြောင်းပြတ်သွားပါ။ဘာကြောင့်လဲဆိုတော့အငယ်ဦးဝင်းထိန်ကဆွဲချက်ဘလို့မှမတင်သင့်တဲ့ကိစ္စနဲ့သူတို့တရားဆွဲထားတာဥပဒေနဲ့မညီညွတ်တာကိုတရားဆွဲထားတာဖြစ်နေလို့ဆွဲချက်မတင်တဲ့အကြောင်းကျွန်တော်တို့သင်ပေးမှာပါ။ကောင်ကွာတုံးတဲ့ကိုကိုသခင်လေးပေါင်နဲ့အတူရပြင်းဆုံးပါနိုင်ငံရေးသမားရဲ့ဘင်းစာဆရာရဲ့ဓာရေးဆရာရဲ့ကအတူရကိုစေတနာနဲ့ဝေဖန်ပေးရှိတယ်ဆိုတဲ့ပြင်းဆုံးရှိတယ်လို့အခုဆွဲချက်ကျင်းတဲ့ရာဇသက်ကြီးပုံမှန်124ဒက်စကာဒီရှင်တဲ့မိရဘယ်သူရမဆိုဥပဒေနဲ့မညီတဲ့ကိစ္စတွေကိုမှားနေတယ်ဆိုတဲ့အကြောင်းထုတ်ကြတာဒီအခုမမြောက်ဘူးလို့ပြန်ခံထားပါတယ်နိုင်ငံတကာပြောကြတဲ့စကားတွေသူတို့ဆွဆွဲတဲ့ဘင်းစာရှင်လင်းပွဲရပြောတဲ့စကားတွေကအစိုးရကိုစိတ်နာနဲ့ပြောတဲ့နိုင်ငံရေးသမားတယောက်နိုင်ငံရေးတယောက်ရဲ့ပြောဆိုဝေဖန်ချက်ဖြစ်တဲ့အတွက်ကျေးဇူးမမြောက်လို့ဆွဲချက်မတင်ပြန်ဘူးဆိုတဲ့အကြောင်းပြတ်ပြီးပါပါ
။ရာဇသက်ကြီးပုံမှန်124ကကြီးဆိုတာကတော့ဘယ်သူမဆိုနှုတ်နဲ့စာနဲ့အမှတ်အသားနဲ့ထင်ရှားတဲ့အချက်နဲ့ဓာတ်ရိုက်အပြင်တခြားတနည်းနည်းနဲ့ပြည်တော်စုနဲ့ပြည်တော်စုအဖွဲ့ဝင်များဥပဒေအရတည်ထောင်ထားတဲ့အစိုးရကိုမုန်းအောင်မလင်းစားအောင်လှုပ်တာဒါမှမဟုတ်အဲ့ဒီလိုဖြစ်စေအောင်လှုံ့ဆော်တာလုံဆော်ဖို့လှုပ်ဆောင်တာတွေလုပ်ခဲ့တဲ့သူကိုငွေဒဏ်နဲ့အတူတသက်တကျွန်းဒဏ်ဖြစ်ဖြစ်ဒါမှမဟုတ်ငွေဒဏ်နဲ့အတူတသက်တကျွန်းအောက်ယော့တဲ့တကျွန်းဒဏ်ဖြစ်ဖြစ်နောက်ငွေဒဏ်နဲ့အတူ၃နှစ်အထိထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်တသက်ဖြစ်ဖြစ်ချမှတ်နိုင်တဲ့ဥပဒေပုံမှာဖြစ်ပါတယ်ဆွဲချက်တင်တာမှာအပြစ်ရှိမရှိတရားသူကြီးကဦးဝင်းထိန်ကိုမေးခဲ့တာမှာဦးဝင်းထိန်ကတော့အပြစ်မရှိတဲ့အကြောင်းနဲ့နိုင်ငံတော်အာဏာကိုယူထားတဲ့ပါတီကြီးတစ်ခုရဲ့တဘာပတိအနေနဲ့ရုတ်တရက်ပေါ်ပေါက်လာတဲ့နိုင်ငံရေးအခြေအနေပေါ်မှာတာဝန်ရှိတယ်လို့ယူဆပြီးပြောတင်ပြောထိုက်တဲ့စကားကိုပြောခဲ့ပြီးတော့မှပါတီရဲ့သဘောထားကိုမဲဆန္ဒရှင်တွေသိစေခြင်းနဲ့ဆန္ဒနဲ့ထုတ်ပြန်ခဲ့ခြင်းဖြစ်တာမို့အပြစ်မရှိဘူးလို့ညင်းတဲ့အကြောင်းရှင်နေကပြောပါတယ်။ဦးဝင်းထိန်ကိုအုတ်ဒရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရက်လိုလှုပ်ပြီးရစသက်ကြီးပုံမှန်124ကကြီးနဲ့အရေးယူပေးဖို့ဖေဖော်ဝါရီလ4ရက်နေ့ကတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။NLD ပါတီကပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာထုတ်ပြန်တဲ့ပြည်သူ့ပန်ကြားချက်ဆိုတဲ့စာနဲ့ အဲ့ဒီနေ့မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုပြည်သူတွေကမုံအောင်မလေးစားအောင်မြစ်တာပြက်အောင်အကြီးညိုပြက်အောင်လှုံ့ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အခုလိုပုံမှန်တက်ပြီးဆွဲချက်တင်တာဖြစ်ပါတယ်။နောက်ယုံချင်းကိုတော့ဇူလိုင်လ30ရက်နေ့ကိုထပ်ချိန်လိုက်ပြီးအဲ့ဒီနေ့မှာဆွဆွဲခံရသူဦးဝင်းထိန်ကိုစတင်စစ်ဆေးမှာဖြစ်တယ်လို့သူရဲ့ရှင်းနေတဲ့ဦးဖြစ်တဲ့ဒေါ်မင်းမင်းစိုးကပြောပါတယ်။အထက်ယုံကိုပြင်ဆင်ချက်တင်မဲ့အခြေအနေကိုတော့အသေးစိတ်မပြောနိုင်သေးဘူးလို့ဒေါ်မင်းမင်းစိုးကပြောပါတယ်။
ဆရာဟူနတ်ဆက်ယုံချင်း30ရင်းဒီမှာဇလန်လာ30ရင်းဒီမှာကဘာကိုစပြီးဖြစ်ပါမယ်ကျမတို့ကလည်းလောလောဆယ်ဆယ်ရကြတော့ကျမတို့ကအမိန်ကူးတာနဲ့ဒါနဲ့ဆိုတော့နည်းနည်းတော့နောက်ကျမှာပါအမိန်ကချက်ချင်းအခုကဒီနေ့ယုံချင်းအဒီမှာကူးရတာကူးလို့မရသေးဘူးမရသေးတဲ့အခါကျတော့နောက်ယုံကျောင်းဖိရဲ့ကျမပဲကျမတို့အမိန်ကူးပြီးတော့မှချက်ချက်ဖို့ရှိပါတယ်ရှင်ကဘာကျမရဲ့ချင်းကြီးကတော့မှလည်းရှင်ကဘာကိုမီးတော့လဲသင်ပြရလို့ပြောပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့အပတ်စဉ်ရုံးချင်းတွေကိုလည်းလက်တလောကိုဗစ် -19 ကရောဂါအခြေအနေပြင်းထန်နေတာမို့လာမယ့်သတင်းပတ်မှာဆက်မစစ်တော့ပဲနောက်တစ်ပတ်ကျော်ဇူလိုင်လ26ရက်နဲ့28ရက်နေ့ကြာမှပြန်စစ်မယ်လို့သူရဲ့အရှင်တွေကပြောပါရယ်။မကြသေးခင်ရပိုင်ကဒေါ်ဆန်းစုကြည်အပေါ်အာဂတိလိုက်စားမှုတိုက်ဖက်ရေးပုံမှန်၄ခုနဲ့တရားစွဲဆိုထားတဲ့မန္တလေးတိုင်းတရားလွှတ်တော်မှာရင်ဆိုင်ရမယ့်အာဂတိအမှုတွေကိုလည်းအရင်ချင်းဆိုထားတဲ့ဇူလိုင်လ22ရက်နေ့အစားဇူလိုင်လ30ရက်နေ့ကိုပြောင်းချိန်ထားတယ်လို့ပြောပါရယ်။လက်ရှိမှာတော့ဒေါအောင်ဆန်းစုကြည်ဟာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှု4မှုနိုင်ငံတော်လွှတ်ဝတ်ချက်ဥပဒေပေါက်ချမှုဥပဒေပုံမှန်31ခငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်505ခခွဲတို့အပြင်တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ကအမှု2မှုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားပါတယ်ရှင်
NLD တဘာပတိဦးဝင်းတင်ရဲ့အမှုကိစ္စကိုမက်ခင်ဖြူတွေကပြောပြသွားတာဖြစ်ပါတယ်။အခုတော့ကိုဗစ်စိုးရိမ်မွေရအခြေအနေတွေကိုတင်ပြသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်မြကြီးနားမြို့အေးမြတာယာအရက်မှာရှိတဲ့မျက်မျက်မြင်ကျောင်းမှာကိုဗစ်ကူးစက်လူနာ9ဦးတွေ့ရှိလာရပြီဖြစ်ကြောင်းဒါကြောင့်ကျောင်းကိုလော့ကဒေါင်းချထားလိုက်ပါတယ်။ကိုဗစ်ကာလဖြစ်တာကြောင့်အခြေခံစားသောက်ကုန်တွေကလည်းလိုအပ်ချက်တွေရှိနေပါတယ်။ရန်ကုန်ကလာတဲ့မြကြီးနားမြို့ကအခြေအနေကိုတော့ကိုအောင်မြတ်သူကပြောပြမှာဖြစ်ပါတယ
်။ကချင်ပြည်နယ်မှာတကြောင်းတည်းသာရှိတဲ့မြစ်ကြီးနားမြို့ကမျက်မြင်ကျောင်းမှာကိုဗစ် -19 ကူးစက်တာကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကျောင်းသားနှုတ်အနမ်းမရလို့ဆေးရုံမှာစစ်ဆေးရကနေစတင်တွေ့ရှိခဲ့တာပါ။ထိဆက်သူတွေကိုပါတောက်ကြနေကထတ်ဆက်ရမှာတော့နောက်ထပ်5ဦးထတ်တွေ့ရှိပြီးလက်ရှိမှာ9ဦးတွေ့ရှိတာကြောင့်လည်းကျောင်းကိုလော့ဒ်ဒေါင်းချတာကြောင့်မျက်မြင်ကျောင်းရဲ့ကျောင်းဝန်ကြီးဆရာလမုံကန်ဖန်က VOA ကိုပြောပါရစေ။ကိ
ုဗစ်ဟူးနေ့နဲ့ကျွန်တော်တို့ဒီမှာတက်တဲ့နှစ်ယောက်တွေ့ပါရခင်ဗျာအခုအတိတ်တွေ့တာ5ယောက်အမှကလေးက6ယောက်ဝန်ထမ်း1ယောက်နဲ့ဆိုရင်9ယောက်ပါခင်ဗျာဟုတ်ကဲ့ဒီကြောင်းနဲ့ပတ်သက်ပြီးတွေ့တာပါဒီကနေ့ပါခင်ဗျာဒီ content လာပြီးတော့စစ်ဆေးတာပါစီယုံကနေပြီးတော့ဒီသူစီယုံကနေလာပါအခုကကျွန်တော်နောက်ဆုံးထားတာကတော့ကျွန်တော်အလုံး quarantine home quarantine နေနေကျွန်တော်နေနေတာ
ပါလောဆယ် covid ကလာဖြစ်တာနဲ့ lockdown ချရတဲ့အခြေအနေကြောင့်အခြေခံစားနပ်ရိက္ခာတွေလိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်ကျွန်တော်ဒါမျှလင့်မထားတဲ့အတွက်ကြောင့်မလို့သာဖို့တော့ဘာသာအကုန်လုံးတို့အသက်ရှိတာကြောင်းဝယ်တာပါကျွန်တော်တပတ်မှာဈေးနဲ့ချိန်သွားတယ်ကျွန်တော်ဈေးကတပတ်သာပဲပါထားတယ်ပေါ့ဒီကြည့်ရင်ကျာသောက်ကုန်မှာတော့အမှုရှိပါတယ်အခုကျတော့ကျွန်တော်သိထားတာကဒုဖြစ်ဘုံအကျဉ်းချင်းရမယ်ဆိုတော့ကျွန်တော်စိတ်ဉာဏ်တို့အသက်ရှိတာကိုယ်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ရှိလာတာလည်းတော်တော်နှေးပါတယ
်မြစ်ချီနာမျိုးကမျက်မြင်မြင်ကြောင်းကိုနီးဆက်ဆုံးကူညီပေးနေတဲ့ဂျမိုင်းကောင်ကချင်နှစ်ချင်းခရီးရန်တင်းတော်ရဲ့တင်းအုပ်ဆရာလဖိုင်ဂျာနော်ကကိုဗစ်ကူးစက်ခံရတဲ့တရင်ရရှိပြီးလိုအပ်တဲ့ပံ့ပိုးမှုတွေကိုဆောင်ရွက်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ
်သူတို့လိုအပ်ချက်တွေကိုတော့ကျွန်တော်တို့အမြဲတမ်းပါဝင်ကူညီပါတယ်ကျွန်တော်တို့အခုမနေ့ပြန်တော့စနေတင်းငွေဆိုတော့ကျွန်တော်တို့နောက်တစ်ပတ်လောက်ဆိုရင်တော့စနိုင်တဲ့ဘက်ကနေပြပါစာဝတ်နေရတဲ့ပေါ့နော်ကျွန်တော်ကူညီဖို့တော့အစီအစဉ်ထားပါတယ်
မြစ်ကြီးနာမြေမြေမြင့်ကျောင်းဟာ1981ခုနှစ်ကစတင်ထူထောင်ခဲ့ပြီးကိုတူကိုထရက်တည်နေတဲ့ကျောင်းဖြစ်ပါတယ်။ပုံမှန်အဖြစ်ကျောင်းသူကျောင်းသားနဲ့ဝန်ထမ်းစုစုပေါင်း100ကျော်ရှိပေမဲ့လက်ရှိကိုဗစ်ရောဂါတကြောပြန်ဖြစ်လာချိန်မှာတော့ကျောင်းသူကျောင်းသား32ဦးပဲရှိနေတာဖြစ်ပါတယ်။ဒီလ15ရက်နေ့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနထုတ်ပြန်ချက်အရကချင်ပြည်နယ်မြို့နယ်17မြို့နယ်မှာကိုဗစ်ပိုးတွေ့ရှိသူ450ကျော်ရှိနေပြီးမြစ်ကြီးနာမြို့မှာ94ဦးရှိကြောင်းထုတ်ပြန်ထားပါတယ်။လောလောဆယ်မြစ်ကြီးနားနဲ့ဗမော်မြို့နယ်တွေမှာ stay at home အမိန့်ထုတ်ပြန်ထားပြီးကချင်သတင်းမီဒီယာတွေကတော့ covid ပိုးပြန့်နှံ့ကူးစက်တဲ့အခြေအနေအတိအကျကိုအာဏာပိုင်တွေဘက်ကထုတ်ပြန်နိုင်တာမရှိကြောင်းထောက်ပြထားပါတယ်
ဒါတော့မြကြီးနားမြို့ကကိုဗစ်အခြေအနေဖြစ်ပါတယ်ဒါနဲ့တဆက်တည်းတင်ပြချင်တာကတော့မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ကိုဗစ်ကူးစက်သေဆုံးမှုအခြေအနေဟာနောက်သတင်းပတ်တွေအထိစိုးရိမ်ပွေရအခြေအနေမှာဆက်ရှိနေအောင်မယ်လို့ကူးစက်ရောဂါအထူးကပညာရှင်တချို့ကသုံးသပ်ပါတယ်ဒီအပိုင်းနဲ့မြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူနေ့စဉ်ဆိုသလိုရာနဲ့ချီရှိလာပြီးနောက်အခုလိုသုံးသပ်ချက်တွေထွက်ပေါ်လာတော့ပါဒီအကြောင်းကိုတင်ပြချင်ပါတယ်ခင်ဗျာကိုဗစ်တတိယလှိုင်းကြုံနေရတဲ့မြန်မာနိုင်ငံမှာဇူလိုင်16ရက်တောက်ကြတရက်တည်းကိုကြည့်ရင်ကိုဗစ်ကူးစက်ခံရသူ6200နီးပါးနဲ့ကိုဗစ်ကြောင့်သေဆုံးသူ190ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကစီးရင်ထုတ်ပြန်ထားပေမဲ့လက်တွေ့မှာသေဆုံးသူ3ဆလောက်ပိုများနေတယ်လို့တောက်ကြနေကသူမရဲ့ဖခင်ကိုကြည်စုတုတ်တံမှာမိသူဂျိုခဲ့သူမန်နေဂျီကပြောပါတယ်
600ဆိုအဲ့ဒါဖြစ်နိုင်လောက်တယ်လို့ဘာဖြစ်လို့လဲဆိုတော့ရန်ကုန်မှာဒီလိုနာမည်ကြီးတဲ့နိုင်ငံကြီးမှုတင်နေရှိတယ်ပါဥပမာဦးကျော်သူတင်လို့ဝီရုကျော်တင်လို့ပေါ့အဲ့အတင်းလေးမှာတော့မှလမ်းကြောင်းမှာတင်နေတော့လို့ပေါ့နော်လူ40 50ဆိုပိတ်လိုက်တယ်ဆိုတော့အဲ့နှစ်တင်းတဲ့တွေကိုရာရာချီမှာဆိုတော့တခြားနိုင်ငံဆိုတော်တော်များပါပြီးတော့တယောက်ချင်းမိတ္တကြိုတာမဟုတ်ပါနဲ့အုံးလျောက်တခါမိတ္တကြိုတာမဖြစ်
တရားဝင်စည်ရင်မပေါက်ပြီမဲ့လေကိုဗစ်ကြောင့်အခုလိုနေစဉ်ရာဂဏန်းချီသေးဆုံးမိတ္တကြိုနေရတဲ့အခြေအနေကိုကြည့်ရင်ကူးစက်သေးဆုံးမှုအချိန်ကအခုမှအစာပိုင်းမှသာရှိသေးပြီးကိုဗစ်ရဲ့သဘောသဘာဝအတိုင်းရှေ့သတင်းပတ်တွေအတွင်းအခြေအနေတွေပိုဆိုးလာနိုင်ပွဲရှိတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဝေကော့ဟိုက်ဆေးယုံဒုတိယဥက္ကဋ္ဌကူးစက်ရောဂါအထူးကူဆရာဝန်ဒေါက်တာဇေယျသက်ကသုံးသပ်ပါတယ
်ကျွန်တော်တင်တာပြောရလို့ရှိရင်တော့ပေါ့လေတို့ရဲ့အမကဟိုရေချိန်ကတော့တော်တော်လေးတော့တက်နေပြီပေါ့ကွာအခုဖြစ်ခါစားအချိန်လို့ပဲကျွန်တော်တို့ကသတ်မှတ်တယ်ကွယ်ဘာလို့လဲဆိုတော့ဒီခါမှာနံပါတ်ကနေ့တစ်စင်းနဲ့အမြတက်နေတာပဲရှိတယ်တင်းနှုံးတွေကလည်းများလာတယ်ဟိုလူတွေကလည်းတကယ်လည်းဖြစ်နေတယ်ဥမာတင်းထဲမှာနေပြီးတော့လည်းကုနေဟာတွေလည်းရှိတယ်ဆိုတော့အဲ့လိုခြုံပြီးတော့ပြောရလို့ရှိရင်တော့သူတို့သေးသေးချာချာမလုပ်လို့ရှိအ ਨੇ စုံနောက်ထပ်၄ဘက်လောက်အထိကိုကျွန်တော်တို့တော်တော်ကြီးကိုတောင်းခံပြီးတော့လုပ်ရလိမ့်မယ်
အခုတစ်ခေါက်တတိယလိုင်းမှာကိုဗစ်ကူးစက်ပြန့်ပွားမှုပြင်းထန်လာနိုင်တဲ့လက္ခဏာတွေရှိပေမဲ့တာဝန်ရှိသူတွေကြိုတင်ပြင်ဆင်မှုအားနည်းခဲ့တာတွေကအခုလိုရာနဲ့ချီသေဆုံးမှုတွေတိုးလာနေရတာဖြစ်တယ်လို့ဒေါက်တာဇီယာသက်ကထောက်ပြပါတယ်
။ဗမာနိုင်ငံမှာလည်းလွန်ခဲ့တဲ့နှစ်ပတ်လောက်အချိန်အတွင်းမှာအရေးအယောင်တွေရှိနေတယ်။အင်းနီးနားချင်းနိုင်ငံတွေမှာဖြစ်လာပြီ။အဲ့ဒါကြောင့်မလို့ကျွန်တော်တို့ဗမာနိုင်ငံမှာပထမတစ်ချိန်ဖြစ်တော့ပလန်ဆိုတာရှိထားတယ်ဒါတွေဖြစ်ရင်ဘာတွေလုပ်မလဲဆိုတဲ့ဟာတွေ plan တွေရှိတဲ့အခါကျတော့အသေးပြောက်နှုံးကနည်းတယ်အသေးပြောက်နှုံးနည်းတယ်ဆိုတာယောဂါကမပြင်းလို့မဟုတ်ဘူးကိုယောဂါရတဲ့လူအမောင်းကနည်းလို့အသေးပြောက်နှုံးနည်းတာကိုဟိုကျွန်တော်တို့အခုလူယောက်600သေသွားတယ်ဆိုတာမှန်တယ်အများကြီးသုံးချုံသွားတယ်ဒီလူယောက်600ဒီယောဂါလက္ခဏာကူးနေတဲ့လူကရန်ကုန်မြို့ထဲမှာကျွန်တော်ပြောရတဲ့အ ਨੇ ဆုံးမရှိလို့ရှင်တန်းနဲ့ချီရှိနေပြီကိုအ
ာနာသိန်းစစ်ကောင်စီကတော့ရုရှားနဲ့တရုတ်နိုင်ငံတွေစီကနေကိုဗစ်ကာကွယ်ဆေးတွေမှာယူထားပြီးမြန်မာပြည်သူတွေကိုထိုးနှံပေးသွားမယ်လို့မကြာသေးမီကပြောထားပေမဲ့အဲ့ဒီကာကွယ်ဆေးတွေဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတည်ပြုထားတာမျိုးတော့မရှိသေးပါဘူးကိုဗစ်ကာကွယ်ဆေးကောင်းတွေထုတ်နေတဲ့အမေရိကန်ပြည်ထောင်စုကလည်းအခြားကမ္ဘာ့နိုင်ငံတွေကိုနှောင်ကြိုးမဲ့ကိုဗစ်ကာကွယ်ဆေးတွေအခမဲ့ပေးဖို့လှူဒန်းသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းသမ္မတဂျိုးဘိုင်ဒန်ကပြောကြားထားတာပါဒါဆိုရင်အမေရိကန်ကပေးဝေးမယ်ဆိုတဲ့ကာကွယ်ဆေးကိုမြန်မာနိုင်ငံကရောရဖို့အလားအလာဘယ်လောက်ရှိပါသလဲကိုဗစ်အထူးကုဆရာဝန်ကြီးဒေါက်တာဇီယာသက်ကအခုလိုမြင်ပါတယ
်ဒီလိုမျိုးသူတို့နှောင်ကြိုးမဲ့ဆိုတဲ့စကားလုံးကိုသုံးနေဆိုပေမဲ့လည်းရနိုင်တဲ့အခွင့်အရေးကတော့နည်းမယ်လို့ထင်တာပေါ့နော်ဘာလို့လဲဆိုတော့တခြားနိုင်ငံတွေမှာလည်းဖြစ်နေတဲ့အခါကျတော့သူတို့ဓာတ်တွေကိုပို့ပြီးတော့ဦးစားပေးသွားမယ်လို့တော့ကျွန်တော်ထင်တာပေါ့လေဘာလို့ဆိုယူရီးယားမှာတော်တော်လေးစိုးတယ်လို့ပြောတာပဲနိုင်ငံရေးရတော်တော်ကြီးကိုဟိုဒီအပိုင်းကပါဝင်ပတ်သက်မယ်နဲ့တူတယ်။ဘာဖြစ်လို့လဲဆိုတော့ဟိုအခုလက်ရှိဗမာနိုင်ငံကဘယ်ရဗက်ဆင်းရလဲဒီရုရှားကိုတွားပြီးတော့အကုန်လုံးလုံးနေလို့ရှိရင်ရနိုင်တဲ့အခွင့်အရေးကတော့နည်းမယ်လို့ထင်တာပေါ့နော်
။တောက်ကြနေကဝါရှင်တန်ဒီစီမှာပြုလုပ်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကိုဗစ်ကူးစက်မှုများနေတဲ့မြန်မာနိုင်ငံကိုအမေရိကန်ရဲ့ကိုဗစ်ကာကွယ်ဆေးတွေပေးပို့ဖို့ရှိမရှိ VOA သတင်းတောက်ကမေးမြန်းခဲ့ရမှာလွန်ခဲ့တဲ့ဇွန်လတုန်းကလက်ထောက်နိုင်ငံသားဤဝန်ကြီးဝန်ဒီရှာမန်ထိုင်းနိုင်ငံကိုတွားရောက်ချိန်မှာမြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အဖွဲ့တွေကတဆင့်ကိုဗစ်ကိစ္စအကူအညီပေးဖို့ဆွေးနွေးခဲ့ပေမဲ့လက်တွေ့မှာကိုဗစ်ကာကွယ်ဆေးတွေပို့တာမျိုးရှိမရှိမသိရသေးကြောင်း
မြန်မာကိုဗစ်ကိစ္စအလွန်ဆိုးရိမ်မှုရှိကြောင်းကိုသာဖြေကြားခဲ့ပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်တွေနားဆင်ကြည့်ရှုနေရတာဖြစ်ပါတယ်ခင်ဗျာဒီမြန်မာနိုင်ငံတွင်ကိုဗစ်အခြေအနေတွေကနေထိုင်းနိုင်ငံဘက်ကနေမူရစ်ဆေးဝါးအခြေအနေတွေကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဖန်မြို့နယ်ထဲမှာနေကြားသောတပ်တွေနဲ့ဒီထိုင်းမူရစ်ဆေးဝါးမှောင်ကိုသမားတွေပြစ်ခတ်မှုဖြစ်ခဲ့ပြီးဗတ်သားပေါင်းများစွာရှိတဲ့ရွှေတိကန်နေမြီကထွက်တဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးမိခဲ့ပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ပါရခင်ဗျာ
ထိုင်းမြန်မာလာအိုနေဆက်ချင်းထိနေတဲ့ရွှေတရီကန်ဒေတာကနေထိုင်းနိုင်ငံအတွင်းကိုစိတ်ကြွဆေးပြပေါင်းတန်းနဲ့ချီပြီးတော့ဝင်ရောက်လာမယ်ဆိုတဲ့သတင်းကိုကြိုတင်ရထားတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်လမ်းတွေကိုပိတ်ဆို့စောင့်ကြည့်နေချိန်မှာဇူလိုင်လ15ရက်နေ့ကမူရမှောင်ကိုသမားတွေနဲ့ပြစ်ခတ်မှုဖြစ်ပြီးမူရစေဝါတွေကိုဖမ်းမိခဲ့တာပါအမှန်ငါဒေတာဘူကျော်နရစ်ထဝန်းကဒီနေ့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။การซุ่มโจมที่นะครับฝ่ายเราเลยยิงให้มีการเตือนนะครับแจ้งเตือนเพื่อหยุดแต่ทางก็เลยลุกวิ่งหนีนะครับอาศัยความชํานาญในพื้นที่หลบหนีไปได
้ขอร้องหรือว่าให้
โจตินตะริญญาถ่าได้ด้วยสอบปีพั้นซี่เฉยมาอะคุโลမျိုးมุยิซีวาတွေကိုဖမ်းမိခဲ့တာပါ။ไทยမြန်မာနေဆက်ချင်းမိုင်ပြီးနေဖန်မြို့နယ်နောက်တောင်နယ်ဆက်ကျေးရွာနီးမှာနယ်ကြားဆောင်ကင်းလက်တပ်ဖွဲ့နဲ့စိတ်ကြွဆေးတဲဆောင်လာတဲ့လက်နက်ကိုင်အဖွဲ့တို့ရင်ဆိုင်တွေ့ခဲ့ပြီးထိုင်းစစ်တပ်ကပြစ်ခတ်ခဲ့တာကြောင့်မူရစေဝါတဲဆောင်လာတဲ့ခိုင်းဝင်တွေဟာသူတို့တဲဆောင်လာတဲ့အိတ်33လုံးကိုစွန့်ပစ်ပြီးထွက်ပြေးသွားခဲ့ကြတယ်လို့လည်းပြောဆိုသွားတာပါစွန့်ပစ်ထားတဲ့အိတ်33လုံးအတွင်းမှာထည့်ထားတဲ့စိတ်ကြွဆေးပြား3000ကိုသိန်းကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ဇူလိုင်လ14ရက်နေ့မှာတော့ဘန်ကောက်မြို့ဖက်ကဆန်ရက်ကွက်ကနေအိမ်တလုံးမှာထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကိုပို့မဲ့အိုက်မူရီစီဝါကီလို200ကျော်ကိုလည်းဖမ်းမိခဲ့ပါတယ်။တာသနာလှူပဲပစ္စည်းတွေအတွင်းဖွဲ့ယူတဲ့ဆောင်ဖို့လှုပ်ဆောင်ထားတဲ့တန်ငါတစ်ပါးနဲ့အတူမူရီစီဝါတွေကိုဖမ်းမိခဲ့တာပါ။ဒီစေးတွေဟာလည်းရွှေတိကန်ဒေတာကလာတာဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။အခုရက်ပိုင်းမှာပဲထိုင်းတနိုင်ငံလုံးမှာဖမ်းမိတဲ့စိတ်ကြွဆေးပြားအရေအတွက်ဟာတန်း20နီးပါးရှိနေပြီဖြစ်ပါတယ်။ကာလာတန်ဘိုးကတော့ဗန့်ဝေတန်ပေါင်း3000ကျော်လောက်တန်ဘိုးရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့ကာလမှာရွှေတရီကန်ဒေတာကမူရင်မှောက်ကိုခိုင်းနေဟာစိတ်ကြွဆေးတွေကိုအရင်ကတည်းပို့ထုတ်လုပ်နေပြီးထိုင်းဘက်ကိုအလုံးရင်တဲဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြနေကြပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်ဆက်မှထုတ်ပြန်တဲ့မြန်မာနိုင်ငံဗိထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွင်ဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျဲလာတယ်လို့လည်းရေးသားထားပါတယ်ရှင
်။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကအခုထုတ်လွှင့်နေတဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 94.13 ညလိုင်းဒိုမီတာ58 kHz 9585လိုင်းဒိုမီတာ190 kHz 1505ကပါဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍတင်ဆက်တဲ့ခါမှာတော့
ကိုဗစ်ရောဂါပိုးဟာကာကွယ်မှုအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးကိုရောမှကြံဖန်ပြီးကျွန်တော်တို့လိုရတာဒါအများစုနဲ့မဆိုင်ဘူးเนาะအဲ့တော့အများစု
နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတင်ဆက်ချင်တာကမြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပိုဆိုးလာတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီးတွေအများပြားရှိနေပြီးဖမ်းဆီးခံရခြင်းနဲ့ဆင်မေးခံရခြင်းအတွင်းမှာကာယဣန္ဒြေပြက်ပြားစေတဲ့အပြုမှုပြောဆိုလိင်ပိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေလည်းကြုံနေရပါတယ်ဒီအခြေအနေတွေကဘလောက်ထိဆိုးဝါးနေပါသလဲဒါတွေကိုဘလို့ထိတိရောက်ဟန်တားနိုင်မလဲဆိုတာတွေကို NUG ရဲ့လူအခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
ကူကကျောတို့ဒီမြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခံထားတဲ့လူတွေထောင်ထဲချီတဲ့အထက်မှာမှဒီအမျိုးသမီးတွေလူငယ်တွေလည်းအများကြီးပါပါတယ်အမျိုးသမီးတွေဆိုလို့ရှိရင်သူတို့ဖမ်းဆီးခံရတဲ့အချိန်မှဒီလိင်ပိုင်းဆိုင်ရာအမျက်ထုတ်ခံရတာမျိုးပေါ့နော်မတင့်တော်တဲ့အပြုအမူအသုံးလုံးတွေနဲ့ဖြစ်ဖြစ်ပြောဆိုတာပဲဖြစ်ဖြစ်ဒါမှမဟုတ်ကိုထိလိုက်ရောက်ညှဉ်းပန်းနှိပ်စက်တာမတရားပြုတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းအတော်လေးထွက်လာတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီ NUG ရဲ့လူ့ခွင့်ရေးဝန်ကြီးဌာနအနေနဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိများသိထားပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဝင်းကြီးဌာနရဲ့မှာကပဲနဲ့ NUG မှာရှိတဲ့အမျိုးသမီးလူငယ်နဲ့ကလေးကြီးရဝင်းကြီးဌာနကျွန်တော်တို့ပူးပေါင်းပြီးတော့ဒီအချက်တွေကိုစုဆောင်းမှုတွေလုပ်ဆောင်ပါတယ်လုပ်ဆောင်တဲ့အခါမှာအချက်လက်တော်များပြက်လာပါတယ်ဒါပေမဲ့ဒီလိမ်မန်းဆိုင်ရာစော်ကားတဲ့ဒီအကျန်းဖက်မှုပေါ့နော်ကာယအင်းကြီးပြက်စီရဲ့ဟာလည်းတော့ရတယ်ဒါပေမဲ့မတိမ်မှုလို့ပြောလို့ရတဲ့အမှုတွေကတော့ကျွန်တော်တော်တော်ကြီးကိုရှာရတယ်ရှာတဲ့ကိစ္စတခုဟာဟိုမဖြစ်တာမဟုတ်ကြဖြစ်တယ်ဒါပေမဲ့အဲ့ဒီကိစ္စကိုပြန်ပြောရမှာရှစ်တဲ့အကြောင်းအရာတွေနောက်ကဒါနဲ့ပတ်သက်ပြီးတော့ပြန်ပြောမယ်ဆိုရင်နောက်ထပ်ဒီစစ်ကောင်စီရဲ့လက်အောက်မှာဆက်ပြီးတော့အပြစ်ပေးရေးယူခံရမှာဆိုပြီးတော့တော့မပြောကြတဲ့ကိစ္စမျိုးရှိတယ်အဲ့တော့ကျွန်တော်တို့တွေ့ပါတယ်တွေ့တဲ့အခါမှာဘယ်လိုမျိုးတွေ့လဲဆိုလို့ရှိရင်တော့ဆန္ဒပြတာချင်းအတူတူဒီမိုကရေစီရရှိရေးနဲ့ဆရာနာရှင်ဆန့်ကျင်ရေးနဲ့လှုပ်ဆောင်တာချင်းအတူတူအမျိုးသမီးတွေဖြစ်တဲ့အတွက်ပုံမှုပြီးတော့အကြမ်းဖက်ခံရတာဒါကရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နောက်တစ်ခုကတော့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျွန်တော်တို့လိင်ပိုင်းဆိုင်ရာဆိုတာဘယ်ချက်ကသားပြောမရပြောပြောတာလိင်ပိုင်းဆိုင်ရာချင်းချုပ်တာအဲ့ဒီအမှုတွေကတော်တော်များပါတယ်အဲ့တော့စတင်ပြီးတော့ဖမ်းဆီးကြတဲ့ကချုပ်နှောင်နေတဲ့ကာလစစ်စင်းတဲ့ကာလမှာဆိုအဆိုးဆုံးပေါ့အဲ့လိုမျိုးကိစ္စတွေဖြစ်နေတယ်ဖြစ်တဲ့နေရာမှာလည်းကျွန်တော်တို့ရန်ကုန်မန္တလေးမြို့တွေမကပဲနဲ့တချို့သောနေတွေမှာနော်နေမြို့တွေမှာရှိရရှမ်းပြည်နယ်ဘက်မှာကောချင်းပြည်နယ်ဘက်မှာကောနောက်တစ်ခါစကိုင်းတိုင်းပဲခူးတိုင်းစတဲ့နေရာမှာကောအမျိုးသမီးတွေကိုဖမ်းခံတီးတဲ့ခါမှာစစ်စေးတဲ့ခါမှာအဲ့လိုမျိုးပုံစံဖြစ်နေတာတကယ်တနိုင်ငံလုံးကြီးပါကိုဖြစ်နေတဲ့ပုံစံမျိုးကိုတွေ့ရှိရပါတယ်ဗ
ျဟုတ်ကဲ့ကျမတို့နောက်ပိုင်းကြားတဲ့အထဲမှာဆိုရင်မိသားစုဝင်တွေထဲမှာတကယ်တက်ကြွလှုပ်ရှားသူတွေကိုဖမ်းလို့မရတဲ့အခါမှာတစားကန်အဖြစ်နဲ့ဖမ်းတဲ့ဖြစ်ရပ်တွေမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကလင်းငယ်တွေပါတယ်ဆိုတာကိုလည်းတွေ့ရတယ်ဒီအခြေအနေရောတော်တော်ကိုကြဲကြဲပြန့်ပြန့်စိုးရင်စရာရှိနေသလား
ဟိုပထမပိုင်းကတော့ဒီတက်ကြွလှုပ်ရှားသူဖမ်းလို့မမိလို့ရှိရင်သူ့မိခင်ကိုဖမ်းဆီးပြီးတော့ဖြစ်ပေးတဲ့ဟာမျိုးပေါ့နော်ဒီရန်ကုန်တိုင်းမှာရှိတဲ့တယောက်နော်အဲ့ဒီတယောက်နဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတယ်နောက်တစ်ခါနောက်ပိုင်းမှာတော့ကျွန်တော်ဘာဖြစ်လာလဲဆိုတော့မိသားစုဝင်တွေကမှအဲ့တော့အရင်ကငယ်ရည်တည်းကလေးတွေကစဖန်းစီပြီးတော့တစားကန်ဖြစ်ဖန်းစီတာဒါမှမဟုတ်လို့ရှိရင်တော့မိသားစုနဲ့အတူဖန်းစီခံရတဲ့ကိစ္စမျိုးဖြစ်ပါတယ်။ငယ်နေမှာကျွန်တော်တို့ဖြစ်တယ်တချို့ဆိုရင်ခီးသွားလာရင်လည်းယောက်ျားကနေတင်းချောင်နေတယ်။အဲ့တော့မိသားစုကတခြားတနေရာသွားတယ်။သွားတဲ့ခါမှာလမ်းပေါ်မှာဖန်းစီပြီးတော့အတက်မပြေသေးတဲ့ကလေးရော3-5ယောက်ဖန်းစီသွားတဲ့ကိစ္စကျွန်တော်တို့ဒါနေပြည်တော်ဘက်မှာကျွန်တော်တို့တစ်ခုတွေ့ပါတယ်။နောက်ထပ်ပို့ပြီးတော့အများကြီးကြတဲ့ မိုးကုတ်မြို့မှာအဖေကိုဖမ်းလို့မရတဲ့အတွက်ကြောင့်မလို့မိခင်နဲ့ငါးနှစ်အရွယ်ကလေးနဲ့သူ့ရဲ့နောက်ထပ်18နှစ်အရွယ်ရှိတဲ့သမီးကိုအပြုလုပ်ကဖမ်းဆီးတယ်။ငါးနှစ်အရွယ်ကလေးကိုတော့ပြန်ပြီးတော့လွတ်ပေးတဲ့အရာလေးရှိပေမဲ့အဲ့ဒီကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ဆက်လက်ကြုံတွေ့နေရတာ။နောက်တစ်ခုကတော့ကျွန်တော်တို့ဒီ CDM လုပ်ပြီးတော့ COVID ကိစ္စကိုတကယ်တကယ်ဝင်လို့ဆောင်ရတဲ့ဆရာဝန်အမျိုးသမီးရဲ့နော်ကလေးကို solution နဲ့ခုနှစ်နှစ်ပါသူ solution နဲ့ဖမ်းဆီးခံတဲ့ပြီးတော့အခုချိန်ဒီပဲရလို့ရမှာမသိဘူးရောက်နေမှာမသိဘူးအဲ့တော့ဒီလိုမျိုးကိစ္စတွေကဖြစ်နေတယ်ကျွန်တော်တို့ရသလောက်စုံလမ်းမိမယ်တချို့နေဘက်မှာတော့မသိနိုင်သေးတဲ့အခြေအနေမျိုးလည်းအများကြီးရှိနိုင်ပါသေးတယ်ဒါကတော့ကျွန်တော်တို့လုံးဝမဖြစ်တင်ပါဘူးအပြစ်ရှိတဲ့ကလေးတွေဖြစ်တယ်ဒါကလေးကအပြစ်ရှိသည့်ဆိုပြီးတိုင်အောင်မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥဒေရာအသက်10နှစ်အောက်မှာရှိတဲ့ကလေးရဲ့ပြုလုပ်မှုကပြစ်မှုမမြောက်ဘူးအခုကပြစ်မှုလည်းမဟုတ်ဘူးဒါကအသက်မပြည့်သေးတဲ့ကလေးကိုဥဒေကိုကျော်လွန်ပြီးတော့ဖမ်းဆီးမှုကဒါကဒီနောက်ပိုင်းမှာတော်တော်ဖြစ်လာတဲ့ကိစ္စလေးတွေတွေ့ရပါတယ်ဗျ
ဆိုအခုဆိုရင်ဒါအာနာသိန်းနာကလည်း9လခွဲလောက်အထိကိုဖြစ်လာပြီးအခြေအနေတွေကတချို့ပိုဆိုးလာတဲ့အခြေအနေတွေလည်းရှိနေတဲ့ဆိုရဲခါကြတော့အခုလိုဖြစ်နေတဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ NUG ရဲ့လူခွင့်ရေးရာဝန်ကြီးဌာနအနေနဲ့ရောလက်ရှိမှာဘယ်လောက်အနေထားအထိဘယ်လိုပုံစံနဲ့များဆောင်ရွက်နိုင်တာတွေရှိမယ်လို့ပြောနိုင်ပါမလဲ
ဟိုကျွန်တော်တို့ဒီဝန်ကြီးဌာနအသေးသေးကတော့သူ့ရဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်သတ်မှတ်ထားတဲ့တာဝန်တွေမှာညီမျိုးစုံလုပ်နေပါတယ်အစိုးရတစ်ဖွဲ့လုံးကတော့လူအပ်တဲ့ကိစ္စတွေကိုလုပ်ငန်းများလှုပ်ဆောင်နေတယ်။ကျွန်တော်တို့ဝန်ကြီးဌာနကတော့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဖြစ်တဲ့အတွက်လူခွင့်ရေးကိစ္စကိုအဓိကထားပြီးတော့လှုပ်ဆောင်နေပါတယ်။အဲ့တော့ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့စုဆောင်းပါတယ်။ကျွန်တော်တာဝန်ယူခင်ဒေါက်တာဆဆာတို့ဒီကစုဆောင်းထားတဲ့ချက်တွေရှိပါတယ်။အဲ့ဒီအချက်တွေကိုစီစီကြာမှတ်တမ်းတင်ပြီးတော့တကယ့်ကိုတရားရုံးတော်မှာအမှုဖွင့်ပြီးတော့အရေးယူနိုင်တဲ့ကိစ္စတွေဖြစ်အောင်ကျွန်တော်တို့ဒါတွေတည်ဆောက်နေတယ်။ဒီလိုလူခွင့်ရေးကိစ္စတွေချိုးဖောက်နေတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုအရေးယူခါမှာဒါတွေကတက်တည်ထောက်တာအများကြီးဖြစ်မှာသိကြပါတယ်။နောက်တစ်ခုကတော့လူခွင့်ရေးဝန်ကြီးဌာနဖြစ်တဲ့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့ဖြစ်မနေလုပ်ရပါတယ်။ဒါကြောင့်မကြာမီကကျင်းပခဲ့တဲ့လူခွင့်ရေးကောင်စီရဲ့နီလာခံတွေမှာကျွန်တော်ဒီချက်တွေကိုအားလုံးသိအောင်ကျွန်တော်လှုပ်ဆောင်တယ်။လှုပ်ဆောင်ပြီးတော့ဒီလိုမျိုးကိစ္စတွေကိုကျူးလွန်နေတဲ့ဒီစစ်ကောင်စီကိုအတိမှန်မပြုဖို့စစ်ကောင်စီကိုအားပေးနေခြင်းကလူခွင့်ရေးကိစ္စတွေကိုပုံပုံပြီးချိုးပေါက်ခံရဖို့အတွက်အားပေးရဖြစ်တဲ့အတွက်ဒါတွေအားမပေးဖို့အတွက်တင်ပြတောင်းဆိုမှုတွေလုပ်တယ်။အားအရကြောင့်မလို့ကျွန်တော်တို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကအားကောင်းလာတယ်။ဒါပေမဲ့အပြည့်အဝအားကောင်းနေလားဆိုတော့မဟုတ်သေးဘူးဗျ။ဆုံးဖြတ်ချက်ချက်ပြီးမဲ့အရှင်းမိုင်းကိုဆက်တင်ပြီးတော့ကျွန်တော်တို့တကယ်လှုပ်ဆောင်မှုတွေလိုအပ်နေတော့ပါပဲ။ဒါကြောင့်မလို့ဒီလိုမျိုးဆုံးဖြတ်ချက်တွေမကဘဲနဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါမဲ့ဆက်တင်ပါမှချင်းပါမယ်ကုလသမဂ္ဂထရေနီလာကံမှာတစ်ဆင့်မြန်မာနိုင်ငံကိုဒီကျပ်ပုံပေါ်ပြီးတော့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါကိုကျွန်တော်တို့ဖြစ်ဆက်လက်အသုံးပြုနေပါတယ်ဗျ
။ဟုတ်ကဲ့ပါရှင်။အဲ့တော့မြန်မာနိုင်ငံမှာကဒါအမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုတွေဆိုတာကအရင်တုန်းကကလေးကလည်းရှိခဲ့တဲ့ကိစ္စတွေပါ။ဒါပေမဲ့အခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီအခြေအနေတွေကပိုပြီးတော့ဆိုးလာတယ်လို့ရောပြောနိုင်သလားရှင်
။ပိုပြီးတော့ဆိုးလာပါတယ်။ကျွန်တော်တို့အရင်တုန်းကဒီကကျွန်တော်တို့တိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားအမျိုးသမီးတွေအခုလိုပဲလိမ်မန်းဆိုင်ရာစော်ကားမှုတွေတော့ဒီလိုမျိုးလိမ်မိုင်းဆိုင်ရာမတိမ်ခင်တပ်ဖြတ်မှုတွေအထိကြုံတွေ့ရတယ်။အဲ့ဒါတွေကမပြောက်သွားပြီလားတော့မပြောက်သေးဆက်လက်ရှိနေတော့မယ်။တိုက်ပွဲဖြစ်နေတဲ့နေရာတွေမှာအမျိုးသမီးတွေကဒါမျိုးကိစ္စတွေဖြစ်တယ်။ကျွန်တော်တို့ဒီ main tap ဘက်မှာဒီချင်းပြည်နယ်ဘက်မှာအင်အားသုံးပြီးဖြိုခွင်းတဲ့ခါမှာတချို့သောအမျိုးသမီးတွေလိမ်မိုင်းဆိုင်ရာစော်ကားခံထိရတာသိတယ်။ဒါပေမဲ့အချက်တရားကြောင့်ဖွင့်ပြောမှုအားနည်းအဲ့ဒါကကျွန်တော်တို့ဒီရှမ်းပြည်နယ်မှာလည်းဆက်ပြီးတော့ရှိနေတော့မယ်။အဲ့တော့ဒါတွေကအရင်ကအချိန်ကြီးကြောင်းလဲသွားတော့မကြောင်းလဲဘူးဒါပေမဲ့အခုလိုမျိုးလိမ်မန်းဆိုင်ရာစော်ကားမှုကခုနစစ်ပွဲဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာပဲねမြို့ကြီးပြည်ကြီးရဲ့မြို့လေကောင်မှာဒီမီးရောင်ထိတ်တွေအောက်မှာလည်းဖြစ်တယ်ဥပမာသွားလာတဲ့အမျိုးသမီးတွေကိုစော်ကားတာပစ္စည်းရှာမယ်ဆိုပြီးတော့မဖွဲပင်ရလုပ်တာဒါတွေကအများကြီးဖြစ်နေတာကျွန်တော်အခုချိန်ကြီးကြုံတွေ့ရတော့မယ်နောက်တစ်ခါမှာအရင်တော့ကလူမသိခဲ့တဲ့တိုင်းရင်းသားအမျိုးသမီးတွေအချိန်ကြီးတဲ့ပုံစံတိုင်းပဲသိစတာဒိမန်းဆိုင်ရာကျွန်တော်တို့အကျန်းဖက်မှုတွေအခုကြုံတွေ့ရတယ်ဒါကပုံမှုတော့ဆိုးွားလာတာပေါ့အဲ့ဒီနေရာမှာအမျိုးသမီးလို့ပြောတိုင်းပြောတိုင်းကျွန်တော်ကအမျိုးသမီးကြီးတဲ့မှာလဲအမျိုးသမီးရဲ့သူဝတ်စားစီရင်ပြီးနေတိုင်းနဲ့ transgender woman တွေလည်းပါတယ်ဆိုတာမိထားလို့မရပါဘူး transgender woman တွေကတော့ခုနလိုအမျိုးသမီးရဲ့သူဝတ်စားတဲ့အတွက်ကြောင့်မလို့သူတို့ဘက်မှာအထင်သေးမှုတွေသူတို့ဘက်မှာမုန်းတီးမှုတွေကြောင့်ပုံမှုပြီးတော့အဆက်ခွဲခံထိတဲ့ဟာမျိုးဟိုအပြစ်ပေးတဲ့နေရာမှာဘယ်လိုမျိုးဖြစ်ပြီးလဲဆိုတော့သူတို့ရဲ့တိတ်ခါကြအောင်တမင်တက်လောင်ပြီးပြီးတော့ပြောင်းလောင်တဲ့ပုံစံမျိုးဖြစ်အောင် အဲ့လိုမျိုးလှုပ်ဆောင်တဲ့အရာတွေလည်းကြုံတွေ့ရတာကြတော့ဒါတွေကပုံမဆိုးဝါးလာတဲ့အချက်တွေပဲဖြစ်ပါတယ်ဗျ
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီလိုအခြေအနေတွေဆိုးဝါးလာတဲ့လူခွေချိုးဖောက်မှုတွေကိုရပ်တန့်နိုင်ဖို့အတွက်အကောင်းဆုံးအထည်ရောက်ဆုံးပြည်တွင်းပြည်ပဘာတွေများဆောင်ရွက်နိုင်မလဲရှင
်။အခုလှုပ်ဆောင်နေတာတော့ကျွန်တော်တို့အမှတ်တမ်းတင်နေသေးတာပါ။ဒါပေမဲ့အားလုံးသဘောပေါက်ပြီလား။ဒီစစ်ကောင်စီရှိနေတဲ့များကာလပတ်လုံးဒီလူခွေချိုးဖောက်မှုတွေအများကြီးရှိနေမယ်။ဒီလက်မြို့ရွာမြို့ကြီးပြားကြီးနဲ့တိုင်းရင်းသားဒီဒေသနယ်စပ်နယ်စုံတွေဖြားတွေမှာစတာရဆက်ပြီးဖြစ်နေမှာအဲတော့ဒါတွေကိုကျွန်တော်တို့ပေရှားနိုင်မှဒီလိုကိစ္စရက်တက်မှာဖြစ်ပါတယ်အဲ့ဒီတော့အရင်းစင်ရဲ့မြင့်မြတ်ပြောသလိုပဲစစ်ကောင်စီအာဏာဆက်ပြီးရှိနေတဲ့ကာလကလုံးဒါကိုကျွန်တော်ကြုံတွေ့နေရအောင်ပါပဲဘလောက်ဒီမှတ်တမ်းယူယူနောက်တစ်မှတ်တမ်းတွေပဲတိုးလာမယ်အဲတော့ဒါကိုရက်တက်မှုအတွက်ဒီတွင်းမှာလည်းဆက်လက်ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်ခင်အားလူရင်းအားနဲ့ဆက်လက်ပြီးတွန်းလှန်ကြပါပြည်ပကလည်းစံတမန်ကြီးရဖြစ်စေတခြားသောနိုင်ငံလိုက်အရေးယူဆောင်ရွက်တဲ့စီးပွားရေးပိတ်ဆို့မှုလက်နက်ပိတ်ဆို့မှုနဲ့စံတမန်ကြီးရပိတ်ဆို့မှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဒီရင်းဒီပါနှစ်ခုခေါ်အားညီမျှပြီးတော့ခံချက်ညီညီနဲ့စစ်အာဏာရှင်ကိုကျွန်တော်တို့ဖြေရှားနိုင်မှာဖြစ်ပါတယ်အဲ့ဒါအပေါင်းဆုံးအဖြေပဲဖြစ်ပါဆရာ
ဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ဦးအောင်မျိုးမင်းကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဘက်ကင်ဖြူတွေပတ်စင်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရပြီးအခုတခါတော့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့လွတ်လပ်လွယ်ကူစွာမဲပေးခွင့်ဥပဒေပြဋ္ဌာန်းဖို့ဆောင်ရွက်နေတဲ့အကြောင်းအပါဝင်စိတ်ဝင်စားဖွယ်ရာအကြောင်းတွေကိုကိုအောင်ကစူးစိတင်ပြထားပါတယ်
အမေရိကန်ယူကော့ဘွဲအတွင်းမဲပေးရမှာလူတိုင်းအလွယ်တကူမဲပေးနိုင်အောင်အဆိုပြုတင်ပြထားတဲ့ဥပဒေကြမ်းအတည်ပြုနိုင်ဖို့ကွန်ဂရက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်ရမှာထောက်ခံပေးဖို့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာသမ္မတဂျိုးဘိုက်ဒန်ကတိုက်တွန်းခဲ့ပါရယ်လွှတ်တော်ကပယ်ချထားခဲ့တဲ့ဒီဥပဒေကြမ်းအသက်ဝင်အောင် Republican တွေနဲ့ဘလို့ညှိနှိုင်းမလဲဆိုတဲ့အစီအစဉ်သစ်ကိုတော့သူကမပြောခဲ့ပါဘူးပင်ဆယ်ဗေးနီးယားပြည်နယ် Republican တာဝန်ရှိသူတွေကမဲပေးခွင့်ကိုကန့်သတ်မဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတဲ့အချိန်မှာပဲသမ္မတဘိုက်ဒန်ကအခုလိုပြောလိုက်တာပါဖီလာဒဲဖီးယားမြို့ဟာအမေရိကန်သမိုင်းမှာအရေးပါတဲ့မြို့တစ်မြို့ဖြစ်ပြီးအဲ့ဒီမြို့မှာအမေရိကန်လွတ်လပ်ရေးကြေညာခဲ့သလိုလစ်ဘာတီခေါင်းဆောင်ကြီးလည်းမြို့ရဲ့အထိမ်းအမှတ်တင်ကြတာဖြစ်ရှိနေတာပါဖီလာဒဲဖီးယားကိုရောက်နေတဲ့သမ္မတဂျိုးဘိုက်ဒန်ကမဲပေးခွင့်ကိုကာကွယ်ကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
် We ask my Republican friends in Congress and states
ယူကော့ဘွေလုံထုံးလုံနီးတွေလူတိုင်းမဲပေးခွင့်ဆိုတဲ့ဂုဏ်သိက္ခာသေးတဲ့အောင်ဆောင်ရွက်နေတာတွေကိုကူညီတားဆီးဖို့ Congress က Republican မိတ်ဆွေတွေပြည်နယ်မြို့တိုင်းရွာတိုင်းကအတူလက်တွဲကာကွယ်ကြဖို့တောင်းဆိုပါတယ်လို့ပြောသွားတာပါအမေရိကန်တနိုင်ငံလုံးလူတိုင်းအလွယ်တကူမဲပေးနိုင်အောင်ပြဋ္ဌာန်းမဲ့ဒီဥပဒေအတည်ပြုနိုင်ရေးဒီမိုကရက်တစ်အနေနဲ့စူးစမ်းရည်ညွှန်းစွာလက်တွဲဆောင်ရွက်ကြဖို့လဲသမ္မတကတောင်းဆိုပါရယ်ဒီဥပဒေကြမ်းအတည်ပြုဖို့ဇွန်လကကွန်ဂရက်လွှတ်တော်မှာမဲခွဲရမှာ Republican တွေကကန့်ကွက်ခဲ့တာပါ
The motion is not agreed to
လက်ရှိမှာတော့အမေရိကန်နေအနေနဲ့မဲပေးခွင့်နဲ့မဲဘလို့ရည်တွက်မလဲဆိုတာကိုပြည်ထောင်စုအစိုးရကဆုံးဖြတ်တာမဟုတ်ပဲပြည်နယ်တွေကသာဆုံးဖြတ်တာပါဒီနေ့အတွင်းမှာဆိုရင် Republican အများစုကြီးစိုးတဲ့ပြည်နယ်၁၈ခုထဲမှာမဲပေးခွင့်နဲ့ပတ်သက်တဲ့ကတ်သတ်ချက်တွေပြဋ္ဌာန်းခဲ့ပြီး Democrat တွေကတော့ဒီအစည်းအဝေးဟာအထူးသဖြင့်လူနည်းစုဝင်တွေမဲပေးခွင့်ပိုခက်ခဲအောင်လုပ်တာဆိုပြီးပြောပါတယ်တနင်္လာနေ့တုန်းကမဲပေးခွင့်ကန့်သတ်တဲ့ဥပဒေပြဋ္ဌာန်းဖို့ Texas ပြည်နယ်လွှတ်တော်မှာဆွေးနွေးစဉ် Democrat တွေကကန့်ကွက်တဲ့အနေနဲ့အစည်းအဝေးကနေကထွက်ခွာလာခဲ့ကြပါတယ် Texas ပြည်နယ်လွှတ်တော် Democrat ကိုယ်စားလှယ် Chris Tanner က
The nationwide Republican vote suppression
တနင်္ဂနွေလုံးက Republican တွေကမဲပေးခွင့်ကန့်သတ်နိုင်အောင်နဲ့လူတိုင်းမဲမပေးနိုင်အောင်ကြိုးပမ်းအားထုတ်မှုဟာအခုဆိုရင် Texas မှာတကယ်အကျတဲ့အခြေအနေကိုဆက်ရောက်နေပါပြီလို့ပြောသွားတာပါ Republican တွေကတော့မဲမတမာမှုတွေပပအောင်ကုလို့ဆောင်ရွက်တာလို့ပြောပါတယ် Republican အထက်လွှတ်တော်အမတ် John Cornyn က
It's disingenuous and a downright
မဲမတမာမှုတွေကိုတားဆီးဖို့ဆောင်ရွက်တာကိုမဲပေးခွင့်ကန့်သတ်ဖို့လုပ်တယ်ဆိုပြီးမမှန်မကန်ဆွဆွဲပြောဆိုတာဟာတကယ်ကိုမယုံမသားနဲ့အမှားကြီးမှားတာပါပဲလို့ပြောသွားတာပါဒီမိုကရက်နဲ့ရီပပ်ဘလစ်ကင်တွေကြားမဲပေးခွင့်နဲ့ပတ်သက်ပြီးတော့အကြီးအကျယ်သဘောထားကွဲနေကြတာပါမွန်မောက်တက်သူရဲ့လက်တလောစစ်တမ်းမှာဆိုရင်လေဘိုက်ဒန်အနိုင်ရတာဟာမဲမတမာမှုတွေကြောင့်လို့မဲပေးသူ32ရာခိုင်နှုန်းကယုံကြည်ကြပါတယ်မင်နီဆိုတာတက်သူဥပဒေပေါ်မောက်ခဒေးဗစ်ရှော့စ်က
What's really driving it especially is what Donald Trump.
အဓိကကတော့ Donald Trump ပါ2016တုန်းကဆိုရင်လေတကယ်လို့ဒါသူရွေးကောက်ပွဲမနိုင်ဘူးဆိုရင်ဒါဟာမဲမသမာမှုတွေကြောင့်လို့ပြောထားတာရှိပါတယ်2020မှာလည်းဒီတိုင်းထပ်ပြောခဲ့တာပါဒါကြောင့်အခုဖြစ်နေတာတွေဟာ Donald Trump ကြောင့်ပါဒီလိုအချိန်မှာသူ့ကိုထောက်ခံသူတွေနဲ့ Republican တွေကလည်းဒီဆွဆွဲချက်ကိုအကြိုက်တွေ့နေကြပါတယ်လို့ဆိုပါတယ် Trump ရဲ့အခုလိုလုံဆောင်မှုတွေကြောင့် January 6ရက်နေ့မှာသူ့ကိုထောက်ခံသူတွေက Congress လွှတ်တော်ကိုဝင်စီးရမှာဝင်ရောက်စီးနှင်းသူတွေကအပါအဝင်လုံခြုံရေးရဲအရာရှိတချို့တည်ဆုံးခဲ့ပါတယ်ခင်ဗျာယောမရှိတဲ့ Liberty ရုပ်ထုပုံစံတူအငယ်စားရုပ်ထုတစ်ခုကိုအခုခါမှာမြို့တော် Washington DC ကဥယျာဉ်တစ်ခုမှထားရှိပါတယ်ဇွန်လ14ရက်ပြင်သစ်အမျိုးသားနေ့ဖြစ်တဲ့ Bastille Day အမီပြင်သစ်ကနေ Washington DC ကပြင်သစ်တန်ရုံးကိုပို့ဆောင်ခဲ့တာပါဇွန်လ4ရက်လွတ်လပ်ရေးနေ့အမီ New York ကမူလ Liberty ရုပ်ထုကြီးနာက Ellis John မှာဒီရုပ်ထုကိုရက်အနည်းငယ်ကြာထားခဲ့ပါသေးတယ် American ဆိုင်ရာပြင်သစ်တန်အမတ် Philip Antian က
The friendship the partnership between France and the United States
ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုကြားအမြဲတစေရင်းနှီးနှီးပူးပေါင်းဆောင်ရွက်လာတာခုဆိုရင်နှစ်ပေါင်း240ရှိပါပြီရှေ့လျှောက်ပြီးတော့လဲအခက်အခဲတွေကိုအတူတကွအဖြေရှာပူးပေါင်းဆောင်ရွက်သွားမှာပါလို့ပြောပါရယ်နယူးယောက်လီဘာတီရုပ်ထုကြီးကိုတော့ချစ်ကြည်ရဲ့အထိမ့်မတ်အနေနဲ့ပြင်သစ်ကအမေရိကန်ကိုလက်ဆောင်ပေးခဲ့တာပါ3မီတာနီးပါးရှိတဲ့ပုံစံတူကျေးရုံငယ်ဟာနယူးယောက်လီဘာတီကျွန်းကရုပ်ထုထက်16ဆသင်းငယ်ပြီးတော့လီဘာတီရုပ်ထုပြုလုပ်ဖို့နမူနာပုံစံသွန်းလောင်းခဲ့တဲ့ပုံစံကွက်နဲ့ပြုလုပ်ခဲ့တဲ့17ခုမြောက်ရုပ်ထုဖြစ်ပါတယ်ပြင်သစ်ရုပ်ထုပညာရှင် August Bartholdy ကဒီရုပ်ထုကိုဒီဇိုင်းထုတ်ခဲ့တာပါဒီရုပ်ထုတည်ဆောက်ရမှာ Eiffel Tower ကိုတည်ဆောက်ခဲ့တဲ့ Engineer Notre Dame ဘုရားကျောင်းကိုတည်ဆောက်ခဲ့တဲ့ဘီတုကပညာရှင်တွေလည်းပါဝင်ပါတယ်အခုလီဘာတီကျေးရုပ်ထုအငယ်စားကိုတော့သင်းမောနဲ့ပို့ရမှာ Atlantic သမုဒ္ဒရာကို6ရက်ကြာဖြတ်ကျော်ခဲ့ရပါတယ်အခုခါမှာတော့ဒီရုပ်ထုကို Washington ပြည်သစ်တန်ရုံးမှာ10နှစ်ကြာထားရှိတော့မှာပါခင်ဗျာနယူးယောက်မြို့က Brooklyn Grange စိုက်ပျိုးရေးကုမ္ပဏီဟာမြို့ထဲမှာရှိတဲ့အဆောက်အဦမြင့်တွေရဲ့အမိုးတွေပေါ်မှာဟင်းသီးဟင်းမြက်စိုက်ပျိုးလာတာ10နှစ်လောက်ရှိပါပြီ။အထက်မြင့်အဆောက်အဦတွေပေါ်မှာမွန်လာဒုတ်မွန်လာဦးကအစစိုက်ပျိုးနိုင်အောင်ကွန်ကရစ်အမိုးတွေပေါ်မြေကြီးတင်ပြီးစိုက်ခင်းဖန်တီးလာတာပါ။အဆောက်အဦအမြင့်တွေရဲ့အမိုးပေါ်မှာစိုက်ခင်းဖန်တီးတဲ့ Brooklyn Grange ကုမ္ပဏီကို2010ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။ကမ္ဘာအကြီးဆုံးအမိုးပေါ်ကစိုက်ခင်းကိုနယူးယောက်မြို့ရဲ့အထက်မြင့်အဆောက်အဦတွေပေါ်မှာဖန်တီးထားတာပါ။မြို့မှနေဝါသနာပါရအလုပ်ကိုရေရှည်လုပ်နိုင်မှုအတွက်အခုလိုစိတ်ကူးတဲ့အကောင့်တွေပေါ်လာလဲဖြစ်ပါတယ် Brooklyn Grange တည်ထောင်သူတဦးဖြစ်တဲ့ Guan Shans ကအခုလိုပြောပါတယ်
My friends and I wanted to become farmers but we wanted to live in the city and
တငယ်ချင်းဖြစ်သူနဲ့အတူစိုက်ပျိုးရေးသမားဖြစ်ချင်ကြပါတယ်ဒါပေမဲ့လည်းမြို့မှာလည်းနေချင်တာဆိုတော့အဲ့လိုစိုက်ပျိုးရေးလုပ်ငန်းကလည်းမရှိပြန်ပါဘူးဒါကြောင့်အလုပ်ကင်ဖန်တီးတဲ့အနေနဲ့ကိုယ်ပိုင်စီးပွားရေးဆက်လုပ်ခဲ့ပြီးတော့တခြားစိုက်ပျိုးရေးသမားတွေလိုပဲစိုက်ပျိုးလို့ရတဲ့နေရာလိုချင်ခဲ့တာပါလို့သူကပြောသွားတာပါအမိုးတွေဘောကစိုက်ခင်းအခြေဟာ9အေကာခွဲကျော်ရှိပြီးတော့တစ်နှစ်ကိုဟင်းသီးဟင်းရွက်ပမာဏပေါင်3သိန်းလောက်ထွက်ပါတယ်ဒါပေမဲ့လည်းအမိုးပေါ်မှာစိုက်ရတာကြောင့်အပင်အမြင့်ရှည်တဲ့အသီးနံပင်တွေစိုက်ဖို့တော့မလွယ်ပါဘူးအမိုးရဲ့ခန္ဓာရင်းအားကိုကြည့်ပြီးတော့လိုအပ်သလောက်မြေကိုသာဖြည့်ပြီးတော့စိုက်ပျိုးရတာကြောင့်ပါ
Our soil is very shallow. That's the main difference because we had to install it on a rooftop.
မြေသားကဆန်းလက်မအထူသာရှိပါတယ်။ဒီနိုင်ငံအတော်များများလည်းစိုက်ပျိုးလို့ရပါတယ်။ဒါပေမဲ့မြေသားတွေကရေခန့်ချောက်လွေတော့ရေမကြာခဏဖြန့်ပေးရပါတယ်လို့ဆိုပါတယ်။အခုလိုရာသီဥတုပူပြင်းတဲ့အချိန်မှာတော့အခုလိုစိုက်ခင်းတွေဟာသဘာဝပတ်ဝန်းကျင်ကိုအထောက်အကူပေးသလိုမိုးရွာချိန်မှာလည်းရေကြီးရေရှမ်းတာတွေကိုအကောက်အွယ်ပေးပါတယ်။မြို့ထဲမှာအပင်တွေစိုက်တာကြောင့်လေကောင်းလေတန့်ပူရတယ်လို့အဆောက်အဦအမိုးကိုလည်းအပူအေးတန်ကနေအကောက်အွယ်ပေးပါတယ်။ဒါပြင်စိုက်ခင်းရှိတာကြောင့်အင်းဆက်ပိုးမွားတွေဓာရီကိုလာစားတဲ့ငှက်တွေနဲ့လည်းတဘာဝဂေဟာစနစ်တစ်ခုပေါ်ထွန်းလာပါတယ်။ဒါပေမဲ့လည်းပတ်ဝန်းကျင်ကိုအထောက်အကူပြုတဲ့အခုလိုစိုက်ခင်းတွေရှိနေတာကိုလူတွေကသိပ်မသိကြဘူးလို့ဆိုပါတယ်
။ One of the challenges with green roofs is that we're up on the roof and you can't see us.
နေ့စဉ်နေ့တိုင်းလူသားနဲ့ချီတီဘေးကဖြတ်နေပေမဲ့အမိုးပေါ်မှာဆိုတော့ဘယ်သူမှမမြင်ကြပါဘူး။ဒါကြောင့်ပတ်ဝန်းကျင်ကလူမှုအတိုင်းဝိုင်းဒေသခံကြောင်းအဖွဲ့အစည်းတွေနဲ့ဆက်ဆက်ဖို့တကားအမြဲဖွင့်ကြိုဆိုပါတယ်လို့သူကပြောသွားတာပါ။Brooklyn Grange Company က New York City Long Island အရက်မှာစိုက်ခင်းတစ်ခု Brooklyn မှာနှစ်ခုနဲ့ Navy Yard မှာတစ်ခုဖွင့်ခဲ့ပြီးနောက်ဆုံးတစ်ခုကိုတော့ Sunset Park မှာ2019 New Year's Eve ကဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ
သူတော်ဆောင်လင်းအမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာ COVID အရေးပေါ်လူအပ်ချက်ကင်တွယ်မှုတွေအကြောင်းကိုဆွေးနွေးထားပါတယ်
လေလူထဲမှာအောက်ဆီဂျင်က 97% ပါဝင်ပါတယ်။
ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်စင်ပြီးလူနာတွေအတွက်သုံးတဲ့အခါမှာဆေးရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လိုတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတဲ့ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘယ်လောက်ရေးပါပါသလဲ။ဒေါက်တာတင့်ဆွေကိုမေးမြန်းပြီးတင်ပြပေးမှာပါ။
ဒီ COVID-19 ယောဂအားစတဲ့ဖြစ်ခြင်းယောဂလက္ခဏာနျူမိုနီယာနဲ့တူတယ်။နျူမိုနီယာဆိုတာအဆုတ်အယောင်အဆုတ်ခဲယောဂဖြစ်တယ်။တနည်းအားဖြင့်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရတဲ့ကျွန်တော်တို့သိခဲ့ကြပါတယ်။အဲ့တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုက်ဆိုထုတ်ရအောင်နော်။ဒါကြောင့်ဒီ COVID ယောဂဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းမှာအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျ။သူကဒီကနေ့ကုထုံးရဆိုရင်နေအိမ်မှာပဲ isolation လို့ခေါ်တဲ့တိကျခွင့်နေကြတယ်။ခွင့်နေတဲ့ကာလမှာဒီ oximeter လို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကိရိယာသေးသေးလေးနဲ့ oxygen ကိုတိုင်းနေကြပါတယ်။အဲ oxygen level ကို raise oxygen အနည်းအများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့် oxygen ဟာအရေးကြီးတယ်။အဲ့ဒီ oximeter လို့ခေါ်တဲ့ကိရိယာလေးနဲ့တိုင်းတဲ့အခါမှာပုံမှန်အားဖြင့်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။အဲ့တော့95အောက်သို့မဟုတ်92တချို့နေရာတော့94ပေါ့နော်။အဲ့ဒီအောက်ကျရင်ဆေးရုံသွားပါဆိုတော့လက်ညွန်ကျွန်တော်တို့ရှိတယ်။တကယ်ဟိုခေတ်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမလဲတချို့ဆေးရုံကြီးတွေရှိပါတယ်။ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားဆီယမာတွေကလုံနာနှာခေါင်းကိုတက်ပေးကြပါတယ်။တို့တော့လေပဲဖွံ့ဖြိုးစင်းနိုင်ငံတွေဗမာနိုင်ငံသားကဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုဒီစလင်ဒါပဲသုံးရတယ်အခုကျွန်တော် Facebook မှာဗမာလူတွေ့နေတဲ့စလင်ဒါမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါတယ်သုံးတဲ့အခါမှာတော့ဒီစလင်ဒါထားသုံးဤ gain တွေဤအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်စလင်ဒါမျက်နှာပြင်ပေါ်မှာ virus ပါလားမပါလားဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံးဆိုတော့အဲ့ဒါပြီးရင်ခုနပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလေးလိုပဲပိုက်ကောင်းကအတိအကျပေါ့နော်ယိုဖိတ်မှု leakage ဆိုတာမရှိအောင်လည်းကူဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတာတစ်ချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးကြတယ်ခက်မိလာကြတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမ်းမိုင်မေကွန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတံဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်တချို့တစိတ်တွေဆိုရင်ဟိုလွန်ခဲ့တဲ့2နှစ်လောက်ကကျွန်တော်မှမရ FDA ကတောင်းမှာဒီဇီရီတီစိတ်တွေမတုံးမနဲ့လို့ရေတံမှုတမ်းပြရတယ်။အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျာ။အဲလပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်။အဲ့တော့ဘယ်စက်ရုံကအောက်ဆီဂျင်စလင်ဒါစံကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး။ FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူး။ဆိုတော့အဲ့ဒီဟာအတွေ့ကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွေ့တကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးတာပေါ့နော်ဒါပဲလို့ဒါလည်းအတော့ခက်ခဲမယ်လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်ဒီရေသို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့ဆိုးတာတဲ့ပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့ဆက်ယုံတွေရောဆက်ယုံတွေရောအကုန်လုံးဟိုတတိကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လုံးအကြံပြုပါရစေခင်ဗျ။ဟု
တ်ကဲ့ပါ။ဆက်ခုအောက်ဆီဂျင်ဘူးမရှိမဖြစ်လို့ရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါလေရှာ။ဒီကမှန်ကန်ပါရဲ့လားရှာ
။အဲဒီစိတ်တစ်ပိုင်းသာမှန်ကန်ခြင်းလို့မှန်ကန်တယ်လို့တင်ပြပါရစေ။ COVID ယောဂပိုးဟာကာကွယ်မှုအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးကိုရအောင်မှကြံဖန်ပြီးကျွန်တော်တို့လုပ်ရတာဒါအများစုတော့မဆိုင်ဘူးเนาะအဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာကွယ်ရေးနဲ့စည်းကမ်းတွေကိုညော့ရဲမှကျွန်တော်အတန်ဆိုရင်ပါတယ်အဲ့အခြေခံကြတဲ့ကာကွယ်ရေးဆိုတာလည်းအများကြီးမရှိဘူးညတစ်တက်နေဆုံးအပြင်ကိုမသွားနဲ့နှစ်အပြင်ကိုသွားတဲ့နှကောင်းစီတုပ်နံပါတ်3လက်မကြမကြဆေးလက်စီတဲ့ခါမှာလည်းရိုးရိုးစပ်ပြအကောင်းဆုံးပဲအရေးပေါ်ကြမှာတဲ့ဟန်ဟန်ဆန်တိုက်စားလို့ဟန်ဂျဲလို့ဆိုတာသုံးဖို့လို့နောက်တစ်ခါနံပါတ်၄ကာကွယ်ဆေးပေါ့ကာကွယ်ဆေးကတော့ဟိုတမကြီးကျယ်တဲ့မိကုံကြီးပမာပြီတော့ဘာဖြစ်အဲ့ဒါလုံးတင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမာယွန်းတဲ့သတင်းချက်လက်တွေမာယွန်းတဲ့အကြံပေး ပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ် -19 ကာကွယ်ရေးသင်္ဘောကြီးလို့ခေါ်တဲ့တစ်နှစ်34ကိုလိုက်နိုင်ဖို့ကအောက်ဆီဂျင်တဲ့တောင်ပိုရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူအရာနှုတ်နည်းနည်းလေးခုနတစ်နှစ်35လိုက်ဖို့လူကညာနှုတ်အများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြီးတဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်မထွက်နဲ့အထွက်နှာခေါင်းစီးစီးလက်ခဏခဏစီးဖြစ်နိုင်ရင်ကာကွယ်စီထိုးဆိုတဲ့အချက်လေးချက်ပေါ့နော်အဲ့ဒါကိုဟိုမမေးမလျော့ဟိုလူတိုင်းလူတိုင်းလုပ်သင့်တယ်လို့လေးလေးနဲ့ကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆိုတော့တော်တော်တော့အန်တရာတော့ကြီးတာပေါ့နော်ဒီအောက်ဆီဂျင်ဘူးရမှာပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင် level တက်လာအောင်ပေါ့နော်အောက်ဆီဂျင်တွေးထဲမှာဟိုရှိတဲ့နှုံတက်လာအောင်လှုပ်လို့ရပါသလားဆရာ
အဲ့မေကွန်တမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့သူသဖြင့်နော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ရောဂါလက္ခဏာတွေခံစားရတယ်ဖျားတယ်ဖျားပြီးချန်တဲ့ကိုယ်တွေကြိုက်ခဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနံ့မရဘူးနောက်တကတချို့ကတော့ပေါ့နော်ဝင်သွားတာဒီဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင် level ကျတယ်အဲ့ဒီရောဂါလက္ခဏာအလုံးဟာဗိုင်းရပ်စ်ကြောင့်ဖြစ်တယ်နှာခေါင်းအနံ့မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနံ့မရတာနှစ်ခုပြန်အဲ့ဒီဟာအလုံးဟာဗိုင်းရပ်စ်ကိုခုခံအားကနိုင်မပြန်ကောင်းမှာဒီကိုရိုနာဗိုင်းရပ်စ်ဟာအစာအသောက်ကြောင့်လည်းမဖြစ်ဘူးအစာအသောက်နဲ့လည်းမကာကွယ်နိုင်ဘူးအစာအသောက်နဲ့လည်းမကုနိုင်ဘူးနောက်တစ်ခါဗီတာမင် A ကနေဇက်ထိပေါ့နော်ဖြစ်စွတ်စွာကာရဲ့နေအထိအဲ့ဒါဒီကြောင့်လည်းမဖြစ်ဘူးအဲ့ဒါအနေနဲ့လည်းမကာကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမှာဒါကြောင့်ခုကအာကောင်းဖို့အရေးကြီးတယ
်။ဒေါက်တာတင့်ဆွေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
်။တောက်ကြညာနဲ့စနေနေ့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။VOA ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတစ်လက်ပြောပြပေးမှာပ
ါ။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပြည်ရင်းမှာအုံရင်ဆန့်ခွာထွက်ပြရသူက 2,200 ကျော်ရှိနေပြီလို့ကုလသမဂ္ဂကပြောပါတယ်။နိုင်ငံရဲ့အရှိတောင်ပိုင်းမှာထွက်ပြေးတန်းရှင်သွားသူအများဆုံးဖြစ်ပြီးအရှိမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းအိုးရင်ဆန့်ခွာထွက်ပြေးရသူတွေရှိနေတယ်လို့ဒီထက်အများစုဟာအခုထိကိုယ့်အိမ်ကိုမပြန်နိုင်ပဲဖြစ်နေကြတယ်လို့လည်းပြောပါတယ်။နိုင်ငံတွင်ဗန်စနစ်အဆင်မပြေတဲ့အတွက်ငွေထုတ်ဖို့အခက်အခဲကြုံနေရတဲ့အပြင်တချို့ဒေသတွေမှာတိုက်ပွဲတွေဖြစ်နေတာလမ်းပိတ်ဆို့တာခီးသွွားခွင့်ကြိုတောင်းခိုင်းတာအပေါင်းနဲ့စိန်ခေါ်မှုအများပြားကိုလူသားချင်းစာနာမှုအကူအညီပေးနေသူတွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအကြမ်းဖက်လှုပ်ရှားအောင်အင်းနီဂျင်ပါကစ္စတန်ကနေပံ့ပိုးပေးနေတဲ့ဆိုရယ်အာဖဂန်ရဲ့ဆဆွဲချက်ကိုပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကလက်မခံပယ်ချလိုက်ပြီးသူ့အစိုးရအနေနဲ့အာဖဂန်ပဋိပက္ခပြည်လည်အောင်နှိမ့်နိုင်ရေးအတွက်ကြိုးစားပေးနေတယ်လို့ပြောပါတယ်။ဟေတီအရေးမှာအမေရိကန်ကစီးရီးယားပအဝင်ပတ်သက်မှာမဟုတ်ကြောင်းနဲ့ဟေတီနိုင်ငံပေါ်တိုပရင်စ်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံလုံခြုံရေးအတွက်ပဲတက်တွေကိုဆစ်လွတ်ဖို့အတွက်စီစဉ်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဟေတီကအမေရိကန်တပ်ရုံးကိုအမေရိကန်မရင်းတပ်သားတွေဆစ်လွတ်ဖို့ရှိတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့အတူသမ္မတအင်ဂျူသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေအမေကိုဖြေကြားခဲ့တာဖြစ်ပါတယ်။ဟေတီသမ္မတဂျိုဗယ်မိုရီဆာဇူလိုင်9ရက်ကပွန်ဒိုပရင်စ်မှာရှိတဲ့သူ့နေအိမ်မှာတနတ်သမားတွေလှုပ်ကြံခံရပြီးသေဆုံးခဲ့ရတာဖြစ်ပြီးသမ္မတဂရောကတော့အသက်မသေးပဲဒဏ်ရာရခဲ့ပြီးဖလော်ရီဒါပြည်နယ်မိုင်အမီမှာခွဲစစ်ကူတမှုခံယူခဲ့ရတာဖြစ်ပါတယ်။ဟေဒီသမရလှုပ်ကြံခံရတာအတွက်သမရဘိုင်ဒန်ကရှုံချတယ်လို့ဒီလှုပ်ကြံမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာအကူအညီပေးဖို့အတွက်အမေရိကန်အထူးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလည်းဆက်လွတ်ခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ကြပါတယ်။ဒီကနေ့မတော်တဲ့ VOA အစီအစဉ်တွေကိုလိုင်းလုံးမီတာ24.50 51နဲ့လိုင်းလန့်မီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come